Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2018ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ324048အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ
်မိန်းမနက်ခင်းမှာဒီကနေ့မနက်ဖက်သတင်းတွေကတော့ကျမအီသန်စင်နဲ့ကိုကျော်သိန်းတို့ကတင်ဆက်ပေးသွားမှာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နောက်ခဲ့တာမှာနောက်ွယ်ကနေလှုပ်ဆောင်ခဲ့တဲ့ဆိုတော့ရုရှားနိုင်ငံသား73ယောက်နဲ့ရုရှားကုမ္ပဏီ3ခုအပေါ်ဆွဲချက်တွေဟာအခြေအမြစ်မရှိဘဲနဲ့ပြောဆိုနေရတာဖြစ်ကြောင်းရုရှားဘက်ကတုံ့ပြန်လိုက်ပါတယ်အာဖဂန်နစ္စတန်ဒုက္ခသည်အားလုံးကိုလာမယ့်နှစ်နှစ်အတွင်းပြန်ခေါ်မယ်လို့အာဖဂန်သမ္မတကကတိပေးလိုက်ပါတယ်MRTV ရဲ့လက်ရှိရုပ်သံထုတ်လွှင့်စနစ်ထဲမှာထည့်သွင်းထုတ်လွှင့်မဲ့ Free to Air ရုပ်သံလိုင်း5ခုကိုဆန်ဆန်လို့ဒီဖြစ်မှာမဟုတ်ဘဲနဲ့ကိုဘသာကိုပဲတာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့ MRTV ညွှန်ကြားရေးမှူးချုပ်ကပြောဆိုလိုက်ပါတယ်။ဒီသတင်းနဲ့ပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။
အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမနေ့စနေနေ့ကဝါရှင်တန်မြို့တော်ကမြန်မာတန်ယုံတာဝန်ရှိသူတွေဟာမြန်မာတိုင်ဝမ်နဲ့တွေ့ဆုံပြီးတော့ဆွေးနွေးခဲ့ကြတာမှာရခိုင်ပြည်နယ်တွေကကိစ္စတွေလည်းပါဝင်ခဲ့ပါတယ်
။ရိုဟင်ဂျာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ကိစ္စမြန်မာနိုင်ငံကပြည်သူတွေသာအသိဆုံးဖြစ်ပါတယ်။မြန်မာနိုင်ငံပြည်သူတွေ
အမေရိကန်ဆိုင်ရာမြန်မာတန်မတ်ကြီးနဲ့ VOA တို့ရဲ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ကြရမှာပါရှင်။မြန်မာစီးပွားရေးအလားအလာနဲ့အာဏာရပါတီရဲ့စီးပွားရေးဆိုင်ရာယုံကြည်ချက်အကြောင်းဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ဒေါ်လာလတန်းရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေလေ့လာကြရမှာပါအခုအရင်ဆုံးတော့ဖေဖော်ဝါရီလ17ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုကျော်ကျော်သိန်းတို့ကကြေညာပါမယ်ရှင
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နောက်ခဲ့တာမှာနောက်ွယ်ကနေလှုပ်ဆောင်ခဲ့တယ်လို့ဆိုရဲရုရှားနိုင်ငံသား73ယောက်နဲ့ရုရှားကုမ္ပဏီ3ခုအပေါ်ဆွဲချက်တွေဟာအခြေအမြစ်မရှိဘဲနဲ့ပြောဆိုနေတာတွေသာဖြစ်ကြောင်းရုရှားဘက်ကတုံ့ပြန်လိုက်ပါတယ်အခုစနေတင်းတွင်နေမှာဒါဇင်နဲ့ချီတဲ့ကမ္ဘာကောင်းဆောင်တွေစုဝေးတဲ့ဂျာမနီနိုင်ငံမြို့နယ်မှာကျင်းပတဲ့လုံခြုံရေးအစည်းအဝေးတွင်အမေရိကန်တရားရေးဌာနနဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာတို့တင်ပြခဲ့တဲ့သက်သေထောက်ထားတွေပေါ်ရုရှားနိုင်ငံသားဝန်ကြီးဆာဗေးလက်ဗရော့ကမေးခွန်းထုတ်ခဲ့ပါတယ်။ဆွဆွဲမှုတွေ၊ကြီးညာချက်တွေ၊ဆွေးချက်များစွာကိုတွေးခဲ့ရပြီဖြစ်တယ်လို့အချက်လက်တိတိကျကျမတွေ့ရမချင်းအခြေအမြစ်မရှိပြောဆိုနေတာတူတာလို့မြင်တဲ့အကြောင်းလက်ဗရော့ကတန်တပန်နီးကျသွယ်ဝပြောမနေတော့ဘဲနဲ့ပြောမနေနိုင်တဲ့အပေါ်တောင်းပန်ပြီးတော့ရှင်းရှင်းပဲပြောလိုက်ပါတယ်။အမေရိကန်နိုင်ငံရေးပေါ် Cyber Internet ဘိုင်းကနေပြီးတော့ရုရှားကနေလွှမ်းမိုးဖို့ကြိုးစားတဲ့အပေါ်မူလာရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကမိမောင်းထိုးပြလိုက်တာပါ။ Donald Trump အနိုင်ရပြီးတော့ပြိုင်ဘက် Hillary Clinton ရှုံးနေအောင်လို့2016အမေရိကန်သမ္မတရွေးကောက်ပွဲကိုရာဇဝတ်မှုအရာနဲ့တရှိလုပ်ငန်းတွေဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့လွှမ်းမိုးဖို့ရုရှားဝါဒဖြန့်မှုအရာဆောင်ရွက်ခဲ့တယ်လို့ဒီဆွဲချက်ကရည်ညွှန်းထားပါတယ်။ဒီဆွဲချက်ကြောင့်ကမ္ဘာနိုင်ငံရေးနဲ့စီးရေးကောင်းဆောင်တွေမြို့နစ်မြို့မှာ3ရက်ကြာအစည်းအဝေးအတွင်းတင်မာမှုတွေဖြစ်လာစေခဲ့ပါတယ်။အစည်းအဝေးစီမံမှာလက်ဗရော့ပြောဆိုပြီးတဲ့နောက်ချက်ချင်းဆိုလိုပဲကုလသမဂ္ဂလုံခြုံရေးကောင်စီဆိုင်ရာအမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR McMaster ကစီမံပေါ်ကိုတက်ပြီးတော့ခက်ပြက်ပြက်ပဲတုံ့ပြန်ခဲ့ပါတယ်။ Cyber Internet လူမှုကွန်ရက်နဲ့တခြားနည်းလမ်းတွေကိုသုံးပြီးတော့သတင်းမှဖြန့်မှုတရှိုလှုပ်ဆောင်မှုတွေလှုပ်ဆောင်သူတွေကိုအမေရိကန်အနေနဲ့ဖော်ထုတ်ရေးယူမယ်ကြောင်း McMaster ကပြောဆိုသွားပါတယ်
။တနက်ခိုင်ဆောင်ခွင့်ထင်းချုပ်ရေးဆိုင်ရာပူပြီးတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့ Florida ပြည်နယ် Fort Lauderdale မြို့ Federal တရားရုံးအပြင်ဘက်မှာစနေနေ့ကရပ်ဘောများစွာသောလူတွေစုဝေးဆန္ဒပြတောင်းဆိုကြပါလေ။အမေရိကန်နိုင်ငံမှာအကြောင်းတွေအတွင်းတရက်နဲ့ဝင်ပစ်တဲ့ဖြစ်ရပ်တွေထဲတတိယမြောက်ထိခိုက်သေးဆုံးသူအရေအတွက်အများဆုံးဖြစ်ရပ်ဖြစ်ပြီးရန်နိုင်ငံတွေမှာပဲအခုလိုဆန္ဒပြတောင်းဆိုကြတာပါ။အစိုးရအဖွဲ့ခေါင်းဆောင်တွေဒေသဆိုင်ရာလူတော်အမတ်တွေနဲ့တခြားထင်ရှားသူတွေဟာတနက်ပိုင်းဆိုင်ခွင့်ဆိုင်ရာပူပြီးတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့အရေးတကြီးလိုအပ်နေပြီလို့သူတို့ယူဆတာကိုပြောဆိုကြပြီးဆန္ဒပြသူတွေကတနက်ကင်အကြမ်းဖက်တာအဆုံးသတ်ဆိုတဲ့ကြွေးကြော်သံကိုအောက်ခဲ့ကြပါတယ်။လူတို့အမတ်တွေရဲ့အလို့ဟာလူလူတွေလုတ်ကင်မှုဖြစ်တယ်ဆိုတာကွန်ကရစ်လူတို့ကိုတောင်းဆိုပါတယ်။သူတို့ဟာလူလူတွေလုတ်ကင်နေတာမဟုတ်ပါဘူး။တနပ်ပိုင်ဆိုင်ခွင့်ပြုပြင်ပြောင်းလဲတာကိုတိုင်းပြည်ကလိုချင်ပြီးသူတို့ကအဲ့ဒီအကြောင်းပြောဆိုဖို့ညှင်းနေပါတယ်။စိတ်ကြမ်းမာရေးအကြောင်းနိုင်လူမင်းထက်လုတ်တဲ့အကြောင်းတွေသူတို့ပြောကြပါတယ်။အချိန်မတန်သေးဘူးလို့သူတို့ပြောပါတယ်။လက်ရှိမှာအချိန်တန်နေပါပြီ။ဒါကိုပြောရမယ့်တခြားအချိန်ဆိုတာမရှိပါဘူးလို့အမျိုးသမီးငယ်တစ်ယောက်ကဆန္ဒပြလူအုပ်ကြီးကိုပြောပါတယ်။
UKIP လို့အတူကောက်ခေါ်တဲ့ဗီတင်းရဲ့လက်ရာဆွန်လွတ်လပ်ရေးပါတီရဲ့ခေါင်းဆောင်ဟောင်း Henry Bolton လူမျိုးရေးခွဲကြတယ်ဆိုတဲ့အရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့သူ့ကိုပါတီဝင်တွေကစနေနေ့မှာမဲခွဲပြီးတော့ပါတီတွင်းကနေထုတ်လိုက်တဲ့နောက်ပ ါတီရဲ့လက်ရှိခေါင်းဆောင်ပိုင်းဆိုင်ရာပြစ်ခတ်တွေကြားမှာဒီပါတီဆက်ပြီးတော့ရှင်သန်ဖို့ခရင်မဲလို့သူကပြောလိုက်ပါတယ်2016ပြည်တွင်းကဥရောပသမဂ္ဂကနေထွက်ဖို့မဲခွဲဆုံးဖြတ်မှုမှာအခိုင်အမာဆုံးထောက်ခံခဲ့တဲ့ UKIP ပါတီအတွက်နှစ်နှစ်အတွင်း900မြောက်ခေါင်းဆောင်ကိုရွေးချယ်တင်မြှောက်ရတာမှဖြစ်ပါတယ် UKIP ပါတီဝင် 1388 ယောက်တို့မဲပေးဆုံးဖြတ်ခဲ့ကြပြီးတော့63ရာခိုင်နှုန်းကဘိုလ်တန်ကိုပါတီကနေထွက်ဖို့ဆန္ဒပြုကြပါတယ်မဲပေးမဲ့နဲ့အစောပိုင်းတုန်းကတော့ဘိုတန်ကသူ့ရဲ့ပါတီရဲ့ထိတ်ရာဒူးမှာဆက်နေလို့ကြောင့်ပြောဆိုပြီးတော့ပါတီရင်းကသူ့ကိုထွက်လို့ထုတ်လို့သူတွေအပေါ်ဝေဖန်ပြောဆိုခဲ့ပါတယ်။ဘိုတန်အနေနဲ့ UKIP ပါတီကိုတရားစွဲမယ်ဆိုပြီးတော့ချင်းချောက်ခဲ့တဲ့အပေါ်သူ့ကိုဝိုင်းပြီးတော့ရုတ်ကြကြတယ်လို့ဖြီးတိန် Daily Mail သတင်းစာကဖော်ပြထားပါတယ်။ UKIP ပါတီဝင်တွေအနေနဲ့ခေါင်းဆောင်တစ်ကိုမရွေးချယ်ခင်ကာလအတွင်းပါတီဝင် Jared Button ကပါတီရဲ့ယာယီအကြီးအကဲဖြစ်တာဝန်ယူသွားမှာဖြစ်ပါတယ်။ပါတီခေါင်းဆောင်နေရာအတွက် Bolton ထပ်ပြီးတော့အရွေးခံမလားဆိုတာကိုတော့မသိရသေးပါဘူးဒီဇင်ဘာလတုန်းက Bolton ဟာ54နှစ်အရွယ်ဇနီးနဲ့ကလေးငယ်တွေကိုထားခဲ့ပြီးတော့အသက်25နှစ်အရွယ် Fashion Model Joe Marnie နဲ့တွဲခဲ့တဲ့အတွက် Bolton ရဲ့ပုံကိုယ်ရည်သတင်းခေါင်းကြီးကိုရောက်သွားခဲ့ပါတယ် Marnie ကသူ့တငယ်ချင်းစီကိုပို့တဲ့ Phone Message ထဲမှာမင်းသား Harry နဲ့လက်ထက်မဲ့ချစ်သူကလူပြူလူမဲကပြားဖြစ်နေတဲ့အတွက်တော်ဝင်မိသားစုကိုညဉ့်ဉန်းစေတယ်ဆိုပြီးတော့ပြောဆိုထားတာတွေအများရှိမှပေါက်ကြားသွားပြီးတဲ့ January လမှာတော့ Bolton ရဲ့အရှုပ်တော်ပုံပို့ကြည့်ထွာလာခဲ့ပါတယ်
။ Ethiopia ဆိုရကနိုင်ငံတော်ရေးပေါ်အခြေအနေကြီးညာတဲ့ပုံကောက်ကွက်တဲ့အကြောင်း Ethiopia နိုင်ငံဆိုင်ရာ American တန်ယုံကစနေနေ့မှာပြောပါတယ်။ချက်ချင်းအနာဒီယာမဲ့6လကြာနိုင်ငံတော်ရေးပေါ်အခြေအနေကို Ethiopia ဆိုရကတောက်ကြနေမှာကြီးညာတာပါ။ဝန်ကြီးချုပ် Haley Mariam Desalegn ကသူနှုတ်ထွက်မယ်လို့ကြီးညာပြီးနောက်တရက်မှာအခုလိုရေးပေါ်အခြေအနေကြီးညာတာလည်းဖြစ်ပါတယ်။စုဝေးခွင့်နဲ့ထုတ်ဖော်ပြောဆိုခွင့်လို့အခြေခံခွင့်ရေးတွေကိုကန့်သတ်ချုပ်ချယ်တာတွေပါဝင်တဲ့နိုင်ငံတော်ရေးပေါ်အခြေအနေကြီးညာဖို့ Ethiopia ဆိုရကဆုံးဖြတ်တဲ့ပေါ်မိမိတို့လုံးဝသဘောမတူတဲ့အကြောင်းအားလုံးပူပြီးပါဝင်နိုင်တဲ့နိုင်ငံရေးအခင်းအကျင်းတစ်ခုဖန်တီးရေးစီဦးတည်တဲ့မကြသေးခင်ကအပေါင်းလက္ခဏာဆောင်ပြတ်ထွန်းမှုတွေကိုဒီကြီးညာချက်ကထိခိုက်စေပြီး Ethiopia လူလူရဲ့သဘောထားအမြင်တွေကိုနားမထောင်ဘူးဆိုတဲ့သဘောမျိုးတက်ရောက်စေတယ်လို့ American တန်ယုံရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်စစ်တပ်ကအာဏာသိမ်းနိုင်ချိန်ပေါ် Ethiopia ကဝေးဝင်ကြီး Cyrus Vegesa ကစနေနေ့မှာပယ်ချလိုက်ပေမဲ့နိုင်ငံရဲ့လုပ်ငန်းဆောင်တာတွေကိုနှောက်ယှက်သူတွေပေါ်အရေးယူလှုံ့ဆော်ဖို့လူညိုရေးတပ်ဖွဲ့တွေကိုညွှန်ကြားထားတယ်လို့ပြောပါတယ်ခင်ဗျာ
။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိ line to meter 32 kHz 9335 line to meter 40 kHz 9833 line to meter 48 kHz 6153နဲ့ဒုတိယနာရီဘက်မှာ line လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့၈ :00 ကနေ၉ :00 ထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပြည်ဝင်ကနေတင်းငွေနေနေမနေ့ပိုင်းသတင်းတွေကိုဆက်ပြီးတော့တိုင်းရဲထုတ်လွှင့်ပေးနေပါတယ်မြမတန်တဲ့ရုပ်မြင်သံကြားဌာန MRTV ရဲ့လက်ရှိရုပ်သံထုတ်လွှင့်စနစ်ထဲမှာထည့်သွင်းထုတ်လွှင့်မဲ့ free to air အခမဲ့ရုပ်သံလိုင်း၅ခုကိုပြန်ကြားရေးဝန်ကြီးဌာနကပဲဖြစ်ဖြစ် MRTV ကပဲဖြစ်ဖြစ်ဆန်ဆာလုတ်တီးဖြတ်မှာမဟုတ်ဖ ೇನೆ ကိုပါကိုပဲတာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့ MRTV ညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေကပြောဆိုလိုက်ပါတယ် February 18ရက်စနေနေ့ကရန်ကုန်မြို့မှာကျင်းပတဲ့ MRTV နဲ့ရုပ်သံလိုင်း၅ခုကြားလက်မှတ်ရေးထိုးပွဲမှာဦးမြင့်ထွေကသတင်းထောက်တွေကိုပြောဆိုသွားပါတယ်ဒီရုပ်သံလိုင်းတွေအနေနဲ့မီဒီယာလွတ်လပ်ခွင့်ကိုစနစ်တကျကျင့်သုံးပြီးတော့အများပြည်သူကိုသတင်းပေးအသိပညာပေးဖျော်ဖြေလုပ်ငန်းတွေဆောင်ရွက်နိုင်ပါစေလို့ပြန်ကြားရေးဝန်ကြီးဦးဖေမြင့်ကလည်းပြောဆိုသွားပါတယ် MRTV နဲ့လက်မှတ်ရေးထိုးလိုက်တဲ့ရုပ်သံလိုင်းတက်၅ခုကိုထုတ်လွှင့်မဲ့ကုမ္ပဏီတွေကတော့ Mizima DVB Fortune KMA Telemedia နဲ့ My Multimedia Group တို့ဖြစ်ကြပါတယ် February 29ရက်နေ့မှာ Mizima TV ကိုစတင်ကြည့်ရှုနိုင်ကြမှာဖြစ်ပြီးတော့မေလမှာလိုင်းတက်၅ခုကိုဖမ်းယူကြည့်ရှုနိုင်မယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်အခုရုပ်သံလိုင်းတက်၅ခုနဲ့ဆိုရင်မြန်မာနိုင်ငံတွင်းမှာအခမဲ့ဖမ်းယူကြည့်ရှုနိုင်တဲ့ရုပ်သံပေါင်းစုစုပေါင်း16လိုင်းရှိသွားမှာဖြစ်တယ်လို့ညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေကပြောဆိုလိုက်ပါတယ
်အိန္ဒိယနိုင်ငံကိုအီရန်သမ္မတလာရောက်ချိန်တွင်နှစ်နိုင်ငံကြားသဘောတူညီချက်၉ခုကိုလက်မှတ်ရေးထိုးကြပါတယ်အဲ့ဒီထဲမှာအီရန်နိုင်ငံချာဘာဟာစိတ်ကန်တစိတပိုင်းကိုအိန္ဒိယနိုင်ငံအနေနဲ့တနှစ်ခွဲကြာလက်ပတ်လုဆောင်ခွင့်ရမယ်အဓိကသဘောတူညီချက်တရလည်းပါဝင်ပါတယ်ကုန်းတွင်းပိတ်အာဖဂန်နစ္စတန်နိုင်ငံနဲ့အာရှအလယ်ပိုင်းသမ္မတနိုင်ငံတွေကိုရောက်မဲ့မဟာဗျူဟာမြောက်ကုန်းသွေးလမ်းကြောင်းတစ်ခုပေါ်ထုတ်ဖို့အတွက်ပြိုင်ဘက်ပါကစ္စတန်နိုင်ငံကိုကြော်ပြီးတော့အိန္ဒိယကဒီစိတ်ကန်းဖွံ့ဖြိုးရေးကူညီလှုပ်ဆောင်ပေးနေတာပါချာဘာဟာစိတ်ကန်းဟာအိန္ဒိယရဲ့ပထမဆုံးအဓိကပြည်ပစိတ်ကန်းလုပ်ငန်းတစ်ခုဖြစ်ပြီးပါကစ္စတန်နိုင်ငံဂွာဒါစိတ်ကန်းဖွံ့ဖြိုးရေးတရုတ်နိုင်ငံကလုပ်နေတာကိုတံပြန်လှုပ်ဆောင်ချက်တစ်ခုအဖြစ်မြင်ရပါတယ်စစ်တမ်းသင့်အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးကြိုးပမ်းမှုတွေကိုအရှိန်မြှင့်လှုပ်ဆောင်ကြဖို့လဲနယူးဒေလီမြို့တော်မှာတွေ့ဆုံဆွေးနွေးကြတဲ့အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီနဲ့အီရန်သမ္မတဟက်ဆန်ရူဟာနီတို့ကြားသဘောတူကြပါတယ်။ အာဖဂန်နစ္စတန်နိုင်ငံမှာငြိမ်းချမ်းရေးတည်ငြိမ်ရေးတရားဝါပြောရေးနဲ့ယဉ်ကျေးမှုမျိုးစုံရှင်တွဲနေထိုင်တဲ့စနစ်တစ်ခုကိုပြန်လည်တည်ဆောက်ဖို့အတွက်ကျွန်တော်တို့အတူတကွလှုပ်ဆောင်သွားပါမယ်။ကျွန်တော်တို့ဒေသမှာအကြမ်းဖက်ဝါဒကင်းရှင်းတာကိုကျွန်တော်တို့မြင်ကျင်ပါတယ်လို့အိန္ဒိယဝန်ကြီးချုပ်မိုဒီကပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံအတွင်းမတည်ငြိမ်မှုတွေကြောင့်ဆိုပြီးတော့ထွက်ပြေးသွားရတဲ့ရွှေပြောင်းနေထိုင်သူတွေအရေးအဆုံးသတ်နိုင်အောင်လို့ပါကင်စတန်ရောက်နေတဲ့ဒုက္ခသည်အားလုံးကိုလာမယ့်နှစ်နှစ်အတွင်းပြန်ခေါ်မယ်လို့ကတိပေးကြောင်းအာဖဂန်သမ္မတအာရှရဖ်ဂါနီကရုပ်မြင်သံကြားကနေတဆင့်စီဒီနေတုန်းကမင်းကွန်းပြောဆိုလိုက်ပါတယ်။ပါကစ္စတန်စစ်တပ်အထောက်ပံ့ပေးထားတဲ့တာလီဘန်စစ်သွေးကြတွေနဲ့ဟက်ကာနီကွန်ရက်တို့ဒေသခံတွေနဲ့အမေရိကန်ကြောထောက်နောက်ခံပြုတပ်တွေအကြားအာဖဂန်တွင်းမှာအသေးချေတိုက်ခိုက်မှုတွေကြောင့်ဆိုပြီးတော့အင်ဂျီချင်းတဲ့နိုင်ငံဆက်ဆံရေးယိုယွင်းလာပြီးတဲ့နောက်ဒီလိုကြိပေးမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဖဂန်ရွှေပြောင်းနေထိုင်သူ 2.8 တန်းကိုပါကစ္စတန်ကလက်ခံထားရတာဖြစ်ပြီးတော့တဝက်ဟာဆိုရင်အထောက်အထားရှိပဲနေထိုင်သူတွေဖြစ်ကြပါတယ်။ဒုက္ခသည်တွေကြာအာဖဂန်အကြမ်းဖက်သမားတွေကရောပြီးတော့နေထိုင်နေတာကြောင့်ဒီဒုက္ခသည်တွေနေရင်းကိုအမြန်ပြန်နိုင်ရေးအထူးလိုအပ်နေတယ်လို့လည်းဖြစ်ပြောပါရယ်။အီရန်နိုင်ငံတွင်းကအာဖဂန်ဒုက္ခသည်တွေပြန်ခေါ်နိုင်ရေးကြိုးစားမဲ့အကြောင်းလည်းသူကကြေပေးထားပါသေးတယ်။အာဖဂန်နိုင်ငံတွင်းဆိုဗီယက်ဝင်ရောက်သိမ်းပိုက်မှုကြောင့်တန်းတဲ့ချီရဲ့ဒုက္ခသည်တွေနိုင်ငံတွင်းကနေထွက်ပြေးခဲ့ရပါရယ်
။မက္ကဆီကိုနိုင်ငံဝါဟာကာပြည်နယ်မှာငလျင်တန်းကြောင့်ပျက်စီးသွားတာတွေကိုလှည့်လည်စစ်ဆေးတဲ့မက္ကဆီကိုစစ်ဖက်ရဟင်းစဉ်လောက်ကြံလေးကပြတ်ကြတာမှာလူ73ယောက်သေဆုံးသွားပါရယ်။ရဟိုင်းမှာပါသွားတဲ့မက္ကဆီကိုပြည်ထရေးဝန်ကြီးအယ်ဖွန်ဆိုနာဗရာတီပရီဒါနဲ့ဝါဟာကာပြည်နယ်ဥက္ကဋ္ဌရေးမှူးအာလီဟန်ဒရိုမူရာဒိုကတော့တခြားလူတရားစင်ကျော်နဲ့အတူတန်းရသွားပါတယ်။ဝန်ကြီးနဲ့ပြည်နယ်ဥက္ကဋ္ဌရေးမှူးတို့နှစ်ဦးစလုံးဦးခေါင်းမှာပဲအနှဲငယ်စီတန်းရရသွားကြတယ်လို့ပြည်နယ်ရှင်းနေချုပ်လုံကပြောပါတယ်။လူ12ယောက်ဟာရဟင်းပြတ်ကြတဲ့ဆန်ဒီယာဂိုဂျမ်မူတီပက်ဒေသမှာတည်ဆုံသွားပြီး13ယောက်မြောက်လူကတော့ဆေးရုံရောက်ပြီးနောက်မှာမှတည်ဆုံသွားတယ်လို့ပြည်နယ်ရှင်းနေချုပ်လုံရဲ့အဲ့ဒီထုတ်ပြန်ချက်မှာပဲပြောထားပါတယ်။တည်ဆုံးသူတွေက3ဦးဟာကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ရဟန်းရင်ပြကြတဲ့ဖြစ်ရတဲ့ပတ်သက်ပြီးမက္ကဆီကိုသမ္မတအွန်ရီဂေးပင်ဂျာနီတိုက Twitter Social Media မှာထုတ်ပြန်ချက်တခုတင်လိုက်ပြီးရဟန်းရင်ဆင်းတဲ့အချိန်မှာပြကြတာလို့ပြောထားပါတယ်။ကံမကောင်းစွာပဲမြေပြင်ကလူတွေရဲ့အသက်ဆုံးရှုံးသွားပြီးတခြားလူတွေထဏ်ရသွားပါတယ်။တည်ဆုံးသူတွေရဲ့မိသားစုတွေအတွက်ဝမ်းနည်းပါကြောင်းနဲ့ထဏ်ရသူတွေအများဆုံးပြန်လည်ကောင်းမွန်လာပါစေကြောင်းဆုတောင်းပါတယ်လို့သမ္မတပင်ဂျာနီတိုက Twitter မှာရေးပါတယ်ခင်ဗျာ။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားတာပါရှင်။အခုစက်တိုက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမနေ့စနေနေ့ကဝါရှင်တန်အမေရိကန်တန်ရုံမှာမြန်မာနယ်ပွားတွေနဲ့တွေ့ဆုံဆွေးနွေးပွဲအကြောင်းနားဆင်ကြရမှာပါ။ရခိုင်မြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ကအရေးယူတံခတ်မှုတွေရှိလာတော့မှဖြစ်တဲ့အတွက်အမေရိကန်အစိုးရလွှတ်တော်နဲ့တာဝန်ရှိသူတွေကိုမြန်မာအစိုးရဆောင်ရွက်ချက်တွေကိုရှင်းပြနေတဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးအောင်လင်းကပြောပါတယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်တိုးတက်မှုတွေအကြောင်းမနေ့စနေနေ့ကဝါရှင်တန်မြို့တော်ကမြန်မာတန်ရုံးမှမြန်မာမိတ်ဆွေတွေနဲ့ဆွေးနွေးပွဲမတိုင်ခင် VOA နဲ့တွေ့ဆုံမေးမြန်းခန်းအတွင်းတန်မတ်ကြီးကအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ကိုငင်းချမ်းကတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်အရေးမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုပြည်ပရောက်မြန်မာအတိုင်းဝိုင်းတွေကိုအသိပေးတင်ပြလိုတာရခိုင်အရေးမှာမြန်မာနိုင်ငံသားတွေရဲ့နီးပညာနဲ့ငွေကြေးအကူအညီတွေဘယ်လိုပေးနိုင်မယ်ဆိုတဲ့အကြောင်းရှင်းပြလိုတာနောက်ပြီးအပြည့်အခက်ရဆဲရေးစာချုပ် NCA တိုးတက်မှုအကြောင်းရှင်းပြလိုတဲ့အတွက်ဒီဆွေးနွေးပွဲကိုပြုလုပ်ရတာပါ။နိုင်ငံတကာအတိုင်းဝိုင်းနဲ့ပတ်သက်ပြီးတမ်မတ်ကြီးရဲ့လှုပ်ဆောင်မှုတွေကိုမေးကြည့်တဲ့အခါမှာတော့
ကျွန်တော်အနေနဲ့ကတော့ကျွန်တော်လုပ်ခဲ့တဲ့အားကတော့နိုင်ငံတော်ကနေပြီးတော့ကိုရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စေတနာတန်တန်နဲ့ဆောင်ရွက်နေတဲ့ဟာလေးတွေကိုကျွန်တော်လုပ်နေတယ်ဆိုတဲ့ဟာကိုအမေရိကန်အစိုးရရောအမေရိကန်လွှတ်တော်ရောကျွန်တော်တို့ဟိုရှင်းပြနေပါတယ်ဒါအပြင်ကိုမြန်မာအတိုင်းဝိုင်းတွေကိုလည်းကျွန်တော်တို့နိုင်ငံကနေပြီးတော့ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေလုပ်နေလဲတကယ်ပဲစေနာတန်တန်နဲ့လုပ်တယ်ပြဿနာကိုတကယ်ပဲအကောင်းဆုံးဖြေရှင်းဖို့လုပ်နေတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်ပြောပြဖို့ရှိပါမယ
်အငယ်ဟိုနောက်တစ်ချက်ကကျွန်တော်ဟိုဒီအခုရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပြီးတော့အငင်းပွားနေတာပေါ့နော်မြန်မာအစိုးရကတော့ဒီရိုဟင်ဂျာနာမည်ကိုမသုံးဖို့ပြောထားပါတယ်အငယ်အဲ့ဒီအပေါ်မှာရောဟိုဘယ်လိုမျိုးလှုပ်ဆောင်နေတာရှိပါလဲ
ရိုဟင်ဂျာနဲ့ပတ်သက်ပြီးတော့ဒီဥစ္စာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ကိစ္စကမြန်မာနိုင်ငံကပြည်သူတွေတာအတိဆုံးဖြစ်ပါတယ်မြန်မာနိုင်ငံပြည်သူတွေကနေပြီးတော့လက်ခံနိုင်တဲ့နေသားကိုကျွန်တော်တို့အစိုးရနေပြီးလုပ်နေပါတယ်ဒီကိစ္စကဆိုလို့ရှိရင်လည်းပြဿနာရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့သိထားပါတယ်ပြဿနာကဒီရိုဟင်ဂျာကိုတုံးကြအဖြစ်ပြဿနာပြည်လည်သွားမယ်ကိစ္စမဟုတ်ပါဘူးဒါကြောင့်မို့ ရိုဟင်ဂျာသုံးပါပြဿနာပြည်လည်းမဲ့ကိစ္စမဟုတ်တဲ့အတွက်ကြောင့်အလုံးကနေပြီးတော့ဒီလိုမျိုးနားလည်လက်ခံနိုင်တဲ့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီမွတ်စလင်ဘာသာအတိုင်းဝိုင်းနေဆိုတဲ့စကားကိုကျွန်တော်သုံးတာဖြစ်ပါတယ်ဒါကလည်းပြဿနာဖြစ်နေတဲ့ဟာကိုဖြည့်ရှင်းဖို့ရည်ရွယ်ချက်နဲ့ကျွန်တော်တို့လုပ်နေတာဖြစ်ပါတယ်နောက်ပိုင်းဒီရိုဟင်ဂျာဆိုသူတွေကနေပြီးတော့သူတို့ရဲ့ကိစ္စကိုတကယ်ပဲမြန်မာနိုင်ငံသားတယောက်အနေနဲ့သူတို့အနေနဲ့မြန်မာနိုင်ငံရဲ့အရေးကိစ္စကိုပါဝင်ခြင်းနဲ့ဆိုလို့ရှိရင်လည်းသူတို့လိုချင်တဲ့ကိစ္စကိုသူတို့ကနေပြီးတော့တရားဥပဒေနီးလမ်းနဲ့သူတို့ရဲ့သမိုင်းကြောင်းအရာနဲ့တက်ဆိုင်တဲ့လူတွေကိုရှင်းပြမယ်ဆိုလို့ရှိရင်ရှင်းပြလို့အားလုံးကနားလည်မယ်ဆိုလို့ရှိရင်တော့လည်းလက်ခံနိုင်မယ်အနေထားသူတို့ကနေပြီးတော့စူးစမ်းသင့်ပါတယ်မြန်မာနိုင်ငံပြည်သူတွေကတော့ကျွန်တော်တို့ကလက်ခံနေတဲ့အနေထားကိုကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်ဆိုတဲ့အားလည်းပြောပြရစေ
ဟာပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ပေါ့နော်ဒီရခိုင်ကိစ္စမှာဘလိုတွေများဝိုင်းဝန်းကူညီနိုင်လဲပေါ့နော်မြန်မာအစိုးရပဲဖြစ်ဖြစ်ဒီရခိုင်အရေးနဲ့ပဲပတ်သက်ပြီးတော့ပဲဖြစ်ဖြစ်ဘာတွေများကူညီနိုင်မလဲမသိခင်ဗျာ
ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ကတော့မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုမြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲမှုကိုလိုလားတဲ့မြန်မာနိုင်ငံသားတွေမှန်သမျှကိုကျွန်တော်အနေနဲ့ရခိုင်ပြည်နယ်မှာဘာတွေလုပ်နေတယ်ဆိုတဲ့ဟာကိုကျွန်တော်အနေနဲ့ရှင်းပြပါတယ်ရှင်းပြပြီးတော့ဒီဖွပျော်တိုးတက်မှုတွေကိုသူတို့အနေနဲ့ပါဝင်ဆန္ဒပါဝင်ခြင်းနဲ့ဆန္ဒရှိတဲ့လူတွေကိုလည်းပါဝင်နိုင်ဖို့အခွင့်အရေးပေးထားပါတယ်မြန်မာနိုင်ငံကိုတွားရောက်ပြီးတော့သူတို့ရဲ့ဤပညာပဲဖြစ်ဖြစ်သူတို့ရဲ့ငွေကြေးရင်းနှီးပဲဖြစ်ဖြစ်သူတို့ပါဝင်နိုင်ပါတယ်ဒါမှမဟုတ်ပဲနဲ့အမေရိကန်နိုင်ငံမှာကနေတဆင့်သူတို့ရဲ့စေတနာတွေကိုငွေကြေးအဖြစ်ကူညီပေးမယ်ဆိုလို့ရှိရင်လည်းကျွန်တော်လက်ခံနေပါတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့ပြောပြနေပါတယ
်ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံအရေးစိတ်ပါဝင်စားသူတွေတက်ရောက်ခဲ့ကြပြီးတာမန်ကြီးဦးအောင်လင်းစစ်တမ်းမှုဗိုလ်ချုပ်ချစ်ဆွေတို့နဲ့အတူအမြင်များကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်
ကိုကြီးချမ်းကတာမတ်ကြီးဦးအောင်လင်းကိုတွေ့ဆုံမေးမြန်းထားတာပါရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်မြမစီးပွားရေးဟာလုပ်ငန်းရှင်တွေမျှော်လင့်သလိုတိုးတက်မှုမရှိပေမဲ့ NLD အစိုးရဟာစီးပွားရေးတိုးတက်အောင်လုပ်နိုင်လိမ့်မယ်လို့ယုံကြည်နေကြပုံကိုဦးအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရှင
်မြမပြုတ်ပြင်ပြောင်းလဲရေးကိုစီးပွားရေးလုပ်ငန်းရှင်တွေဘယ်လိုသဘောထားတယ်ဆိုတာကိုသိနိုင်အောင်လို့ Roland Burger Company ကပထမအကြိမ်စစ်တမ်းခောက်ယူပြီး2016ဒီဇင်ဘာလမှာအစီရင်ခံစာထုတ်ပြန်ပါတယ် NLD အစိုးရတက်လာပြီးအမေရိကန်ကဒဏ်ခတ်အရေးယူမှုရုပ်သိမ်းလိုက်လို့စီးပွားရေးလုပ်ငန်းအခြေအနေကောင်းမွန်လာမယ်လို့ပြည်တွင်းပြည်ပကုမ္ပဏီတွေအကြီးအကျယ်မျှော်လင့်ခဲ့ကြပါတယ်ဒီသဘောထားပြောင်းမပြောင်းသိရအောင်လွန်ခဲ့တဲ့နှစ်လယ်ပိုင်းမှာဒုတိယအကြိမ်စစ်တမ်းခောက်ယူပြီးနှစ်ကုန်ပိုင်းဒီဇင်ဘာလမှာအစီရင်ခံစာထုတ်ပြန်ပါတယ်ဒီတခါတော့မြမကုန်တယ်ဆက်မှုအသင်းချုပ်နဲ့အတူပူးပေါင်းပြီးစစ်တမ်းခောက်ယူတာမျိုးကုမ္ပဏီကြီးငယ်900နီးပါးရဲ့သဘောထားကိုမေးမြန်းစုံစမ်းနိုင်ပါတယ်ပထမအကြိမ်မှာကုမ္ပဏီ200နီးပါးကိုသာမေးမြန်းနိုင်တာမျိုးဒုတိယအကြိမ်စစ်တမ်းဟာပိုပြီးကျေပြန့်တယ်လို့ပြောနိုင်ပါတယ်ဒီနေ့တဲ့စီးပွားရေးလုပ်ငန်းအခြေအနေကောင်းမွန်လာမယ်လို့မျှော်လင့်သူဦးရေဟာပထမစစ်တမ်းမှာ80ရာခိုင်နှုန်းရှိရာကဒုတိယစစ်တမ်းမှာ90ရာခိုင်နှုန်းအထိကျဆင်းသွားပါတယ်
။မြမစီးပွားရေးဟာနာမကျန်းဖြစ်နေတဲ့အတွက်ဈေးကူတဖို့လိုကြောင်းကုန်တယ်ဆက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးဦးမြင့်ကလွန်ခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကပြောခဲ့ပါတယ်။ NLD အစိုးရသက်တမ်းနှစ်နှစ်အတွင်းဆောင်ရွက်တာတွေဟာမျှော်လင့်ထားတာထက်ရောနေနေတယ်လို့ဆိုပါတယ်။စီးပွားရေးလုပ်ငန်းရှင်နဲ့ယင်းနှိမ့်နှံသူတွေဟာဘာကိုမျှော်မှန်းရမှန်းမသိဖြစ်နေလို့စီးပွားရေးဟာရပ်တန့်နေပါတယ်ရှင်တန်လေပတ်လာအောင်ဒေါအောင်ဆန်းစုကြည်ကိုအားကိုးရမယ်လို့ဆိုပါတယ်စီးပွားရေးမဟာဗျူဟာရေးဆွဲဖို့အကြံပေးထားပါတယ်စီမံကိန်းဗန္ဓာရေးဗဟိုဗန်နဲ့ကုန်သွယ်ရေးမှာအဓိကလုပ်ကိုင်နေသူကျွမ်းကျင်တဲ့အရာရှိတွေကိုလွတ်လပ်စွာပြောဆိုခွင့်ပေးပြီးအမြင်ဖလှယ်ဖို့ဦးမြင့်ကအကြံပြုထားပါတယ်ဒီအရာရှိကြီးတွေဟာလုပ်ငန်းကျွမ်းကျင်ကြောင်းတက်သည့်ထူထားသူတွေဖြစ်လို့သူတို့နဲ့လက်တွဲပြီးဥဆောင်ဖို့ဒေါ်စုကိုအကြံပေးထားပါတယ
် NLD အစိုးရဒီရဲ့ဆောင်ရွက်ချက်တွေကြောင့်လုပ်ငန်းအခြေအနေကောင်းမွန်လာတယ်လို့ယုံကြည်တဲ့ကုမ္ပဏီကလည်း60ရာခိုင်နှုန်းလောက်ရှိပါတယ်လွန်ခဲ့တဲ့တစ်နှစ်အတွင်းမှာအာခရီးလိုက်စားမှုကျဆင်းလာတယ်လို့ယုံကြည်ချက်ကုမ္ပဏီက 45ရာခိုင်နှုန်းရှိပါတယ်နိုင်ငံတကာအဖွဲ့အစည်းတွေကလည်းစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးအစိုးရခန်းစားအမျိုးမျိုးထုတ်ပြန်ကြပါတယ်ဒါပေမဲ့ရှင်းလင်းပြတ်သားတဲ့ဥတီကျက်ဘန်ဒါရေးစွန့်အင်းကုန်စက်လုံငန်းစတာတွေမှာရှင်းလင်းမှုမရှိတာကိုကုမ္ပဏီတွေအားမလို့အားမရဖြစ်နေပုံရပါတယ်စီမံကိန်းအကောင့်တွေပေါ်ဖို့အစိုးရမှစွန့်ရည်ရှိတယ်လို့ပုဂ္ဂလိကလုပ်ငန်းအတော်များများကယုံကြည်နေကြပါတယ်။လျှက်စစ်တအားမှန်မှန်ရဖို့ကိစ္စဟာအစိုးရရဲ့အရေးအကြီးဆုံးတာဝန်လို့ကုမ္ပဏီ96ရာခိုင်နှုန်းကယူဆကြပါတယ
်။တည်ယူပို့ဆောင်ရေးတရားဥပဒေစိုးမိုးရေးဗဏ္ဍာရေးပြုပြင်မှုတွေမှာအစိုးရဟာအရေးကြီးတယ်လို့ကုမ္ပဏီ90ရာခိုင်နှုန်းကယူဆပါတယ်။ဒါပေမဲ့ကျန်းမာရေးငြိမ်းချမ်းရေးပတ်ဝန်းကျင်ထိန်းသိမ်းရေးမှာအစိုးရကအရေးကြီးတယ်လို့ယူဆတဲ့ကုမ္ပဏီ90ရာခိုင်နှုန်းကျော်သာရှိပါတယ်။ရေဒိုစီးပွားရေးအလားအလာကောင်းဖို့မမျှော်လင့်ကြပေမဲ့ဒေသခံကုမ္ပဏီ93ရာခိုင်နှုန်းဟာရေရှည်စီးပွားရေးအလားအလာကောင်းမယ်လို့ယုံကြည်ကြပြီးနိုင်ငံတကာကုမ္ပဏီ82ရာခိုင်နှုန်းနဲ့အမြင်တူကြပါတယ်။2016မှာစီးပွားရေးလှုပ်ရတာကိုကျေနပ်နှစ်သိမ့်မိတယ်လို့ယူဆတဲ့ကုမ္ပဏီ60ရာခိုင်နှုန်းရှိပြီး2019မှာတော့ကုမ္ပဏီ40ရာခိုင်နှုန်းကပဲကျေနပ်ပွဲရှိတယ်လို့မြင်ကြပါတယ်။ရိုရင်ဘာဂါမေးမြန်းစုံစမ်းတဲ့လုပ်ငန်းတွေထဲမှာခရိုနီကုမ္ပဏီဘယ်လောက်ပါဝင်တယ်ဆိုတာကိုတော့မသိရပါဘူး
။လုပ်ငန်းရှင်တွေမကြေမနက်ဖြစ်နေတဲ့မြန်မာစီးပွားရေးဟာရှေ့လကုန်မှာပြီးဆုံးတဲ့ဘန်ဒါရေးနှစ်အတွင်း100ရာခိုင်နှုန်းနီးပါးတိုးတက်လာပွဲရှိတယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကမကြာမီကခန့်မှန်းထားပါတယ်။မနေ့ကရေကြီးတဲ့ဒဏ်ကိုခံခဲ့ရတဲ့စိုက်ပျိုးရေးပြန်လည်ဥမော်လာချိန်မှာလေယာထွက်ကုန်တွေဈေးကောင်းတာနဲ့ကြုံနေရတယ်လို့ဆိုပါတယ်အထည်ချုပ်လုပ်ငန်းနဲ့အခြားကုန်ထုတ်လုပ်ငန်းမှာရင်းနှီးမြှုပ်နှံမှုအားကောင်းလာလို့စက်မှုကန္တမှာတိုးတက်မှုရှိလာတယ်လို့ဆိုပါတယ်ရခိုင်ပြည်နာဟာမြမစီးပွားရေးကိုထိခိုက်မှာမဟုတ်ဘူးလို့ Economist Magazine ကသုံးသပ်ပါတယ်လွန်ခဲ့တဲ့နှစ်လပိုင်းအထိကမ္ဘာ့ဘဏ်ကမြမအခြေအနေကိုလေ့လာကြည့်တဲ့အခါစီးပွားရေးလိုရကန်ရတာအရင်ကတည်းလွယ်ကူလာတယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံပေါင်း190ရဲ့စီးပွားရေးလုပ်ငန်းလွယ်ကူမှုနဲ့ရှင်ကြည့်တဲ့အခါမှာမြန်မာနိုင်ငံဟာအဆင့်181အောက်ဆုံးအပိုင်းမှာရောက်နေပါတယ်။စီးပွားရေးလိုရတာခက်ခဲတဲ့အဆင့်မှာပဲရှိနေပါသေးတယ်။အစောပိုင်းကတော့ NLD အစိုးရမြေစမ်းခရီးပြိုးချိန်မှုစီးပွားရေးတိုးတက်မှုနှေးကွေးပြီးမဲ့ကျန်ရှိနေတဲ့တက်တန်း3နှစ်ကာလမှာအချိန်အဟုန်နဲ့တိုးတက်လာလိမ့်မယ်လို့လုံငန်းရှင်အများစုကယုံကြည်နေကြပါတယ်ခင်ဗျာ
။ဟောကေရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်။ဒီသတင်းပါ English American Side Ganda မှာမြန်မာနိုင်ငံရေးလောကမှာသုံးနှုံနေတဲ့ Adam အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း To keep mom on
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2KEEP to keep ကဖြစ်စေတာ MUM mom ဆိုတဲ့ဝဟာယကဂန္ဓဝင်ဆိုင်ဆရာကြီး William Shakespeare ကအလက်ခစ်ကသူ့ရဲ့ Henry the Fourth စတုတ္ထမြောက် Henry ဇာလံရေးသားရာမှာMOMME mom ဆိုတဲ့သုံးခဲ့တဲ့ဝဟာယရဲ့ဘန်စကားဖြစ်ပြီးတိတ်ဆိတ်နေတယ်နှုတ်ပိတ်နေတယ်ထုတ်မပြောဘဲနေတယ်လို့အဓိပ္ပာယ်ရတာဖြစ်ပါတယ်။ ON on ကတခုခုနဲ့ပတ်သက်လို့ဖြစ်ပါတယ်။ဒါကြောင့်သကုခွန်ရဲ့တဲ့ရဲ့အဓိပ္ပာယ်ကတော့တခုခုနဲ့ပတ်သက်လို့နှုတ်ဆိတ်နေတာဖြစ်ပါတယ်။တကယ်လည်းပဲနှုတ်ခမ်းကိုဆေးပြီးအတန်ထွက်ဖို့ကြိုးစားကြည့်ရင်တောင်မှ mm ဆိုတဲ့အတန်ပဲထွက်တာမှုလေ to keep mom on ရဲ့ idiom အဓိပ္ပာယ်ကပါဇက်ကဘာမှမထွက်ဘဲနေတာနှုတ်ဆက်နေတာကိုဆလိုတာဖြစ်ပါတယ်ဒီအုံကိုသမ္မတဒေါ်နယ်ထရမ့်က2019တုန်းကစတော့ဈေးတွေတက်ပြီးစီးပွားရေးအကောင့်တာဟာသူ့ကြောင့်လို့ဂုံယူထုတ်ပြောခဲ့ပေမဲ့လို့လေနောက်မကြသေးမီကပဲစတော့ဈေးတွေတရက်ထဲတမိုင်းမှာအဆိုးရွားဆုံးထိုးကြတဲ့အခါမှာတော့သမ္မတကငြိမ့်နေတဲ့အတွက်ကြောင့်တက်တုန်းကတော့သူ့ကြောင့်ဆိုပြီးဂုံယူပြောတယ်အခုလို့ကြတဲ့အခါကျတော့လေထူးထူးဆန်းဆန်းဘာမှမပြောပဲနှုတ်ဆက်နေပါလားဆိုပြီးသတင်းမီဒီယာတွေမှာTrump uncharacteristically mum on stock market as it stumbles လို့ကောင်းကြီးတွေမှာရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Let's keep mum on John's surprise birthday party
ကျောင်းရဲ့မွေးနေ့ကိုသူ့အတွက်အံ့အားသင့်စေဖို့လုပ်ပေးမှာဖြစ်တဲ့အတွက်အဲ့ဒီအကြောင်းတိတ်တိတ်ပဲနေကြပါစို့လို့ဒီပေးရပါတယ်ဥမာဝနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ Let's keep mum on John's surprise birthday party
ခုဆက်လက်တင်ပြပေးမှာကတော့
kick off
ဖြစ်ပါတယ်စာလုံးပေါင်းက KICK kick ကကနာ OFF off ကအဝေးကိုပြတဲ့ we ပဲ preposition ဖြစ်ပြီးစကူဖွင့်ရတဲ့အဒီပဲကတော့အဝေးကိုကန်လိုက်တာဖြစ်ပါတယ်ဘောလုံးမွေးတွေစရင်ဘောလုံးကိုအရင်ကန်ခွင့်ရတဲ့အသင်းကဘောလုံးကိုစကန်ပြီးပွဲစရတာဖြစ်တဲ့အတွက်ကြောင့်လေ kick off ဆိုတဲ့ idiom အတိပဲကပွဲအခမ်းအနားစသဖြင့်ကိုစတင်လိုက်တာဖြစ်ပါတယ်ဒီသုံးကိုခုတောင်ကိုရီးယားနိုင်ငံပျုံချုံမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကို February 10ရက်နေ့ကစတင်လိုက်ရမှာ Washington Post သင်းစာကြီးက Olympic Day 1Opening ceremonies kick off the Pyeongchang Games. Olympic ပွဲတော်ပထမရက်ပွဲတော်ဖွင့်ပွဲအခမ်းအနားတွေနဲ့ပျုံချမ်းအားစားပွဲတော်ကိုစတင်လိုက်တယ်လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Gu ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The Independence Day celebrations kicked off with a huge military parade.
လူလာရေးအခမ်းအနားကိုအင်အားကြီးမားလာတဲ့စည်ရေးပြအခမ်းအနားနဲ့စတင်လိုက်တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The Independence Day celebrations kicked off with a huge military parade.
ခုနောက်ဆုံးတင်ပြပေးမှာကတော့
mixed feelings.
ဖြစ်ပါတယ်။စာလုံးပေါင်းက MIXED mix ကယောထားတာ FEELING feelings ကခံစားချက်တွေဖြစ်ပြီးစကခုရဲ့တရက်ဒီဘေကတော့ရောနေတဲ့ခံစားချက်တွေဖြစ်ပါတယ်။ idiom ဆိုရဲတော့ဘိုက်ဒီဘေကလည်းသိမကွာလှပါဘူး။တခုခုနဲ့ပတ်သက်လို့ချိန်နေမှာပဲဝင်းနေဝင်းတာဖြစ်တာအဆိုးအကောင်ခံစားရတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအုံကိုပြုံဆောင်ဆောင်ရသည့် Olympic ပွဲတော်ကိုမြောက်ကိုရီးယားအကစားသမားတွေပါဝင်ရှင်ပြိုင်ခွင့်ရကြရမှာမြောက်ကိုရီးယားနိုင်ငံသား900ခန့်ကအဲ့ဒီပါဝင်တဲ့အဖွဲ့မှလိုက်ပါလာတဲ့အတွက်ကြောင့်လေဒါဟာ2002ခုဘွန်ဆန်အာရှအကစားပွဲတော်ပြီးမှမြောက်ကိုရီးယားနိုင်ငံသားတွေတောင်ကိုရီးယားမှာရောက်ရှိနေတာအများစုမဖြစ်ပါတယ်။ခုလိုရောက်ရှိတာနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံသားတွေကြားမှာသဘောကျဝင်းသားသူတွေရှိတယ်လို့တန်တရားနဲ့ရှုမြင်ပြီးသဘောမကျသူတွေလည်းရှိပါတယ်။ဒါကြောင့် Washington Post သတင်းစာကြီးက Mixed feelings in South Korea over North Korea Olympic visit လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John has mixed feelings about his recent promotion. His income will increase, but it comes with more responsibilities.
John ကသူ့အလုပ်သင့်နဲ့ပတ်သက်လို့ဝန်ထဲဝန်သားဖြစ်နေတယ်။လာစားပိုရတာမှန်ပေမဲ့လို့တာဝန်တွေပိုကြီးလာမှာဖြစ်တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
John has mixed feelings about his recent promotion. His income will increase, but it comes with more responsibilities. To keep mum on, kick off, mixed feelings.
ဒီဖြစ်ကြပါလေ။နောက်တရင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒလလအတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရတာပါရှင်။မကြာခင်မှာတော့စနေနေ့ညတိုက်ရိုက်လေ့လာဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA American တန်ခါတနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00ထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဆွေးနွေးပွဲကိုကျင်းပစီစဉ်သူကိုအောင်လွင်ဦးဖြစ်ပါတယ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တဲ့လေလိုင်းစီစဉ်မှာတော့အစိုးရနဲ့ပြည်ခက်ရဲစေး NCA လက်မှတ်ထိုးတဲ့အဖွဲ့တွေတိုးလာတာငင်းချမ်းရေးလုပ်ငန်းစဉ်မှာဘလောက်ထိတွန်းအားဖြစ်နိုင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဒီတစ်ပတ်ထဲမှာပဲတန်းတလနဲ့ကန်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်စစ်ပါတီနဲ့လာအိုဒီမိုကရက်တစ်အစည်းအရုံးတို့အစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေး NCA စာချုပ်မှာလက်မှတ်ရေးထိုးပါတယ်ဒါဆိုရင်ဒီ NLD အရသာအစိုးရလက်ထက်မှာပထမဆုံးအချိန် NCA အပြစ်ရဲ့လက်မှတ်ထိုးတာဖြစ်တဲ့အတွက်ထူးခြားမှုလို့လည်းဆိုရမှာပါဒါပေမဲ့လည်းလက်မှတ်မထိုးသေးတဲ့အဖွဲ့တွေကြံနေသေးသလိုပဲတိုက်ပွဲတွေတကြောပြန်ဖြစ်နေတာလည်းရှိနေပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးပေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေလည်းစင်းနေရောက်နေကြပါပြီကျွန်တော်တို့ဆွေးနွေးမဲ့ပုံကိုယ်တွေထဲမှာတော့ဒီပြည်တော်စုညီညွတ်ရေးဆွေးနွေးမှုဖူးတွဲကော်မတီ UPDJC ရဲ့ဒုက္ခတာဦးသူဝေရခိုင်မျိုးသားကောင်စီ ANC ထရီတွင်းရင်းမှုလည်းဖြစ်ဒီညီညွတ်သောတန်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုံကိုယ်လည်းဖြစ်တဲ့ဦးထွန်းစောနောက်ရှမ်းတန်းသားနိုင်ငံရေးကောင်စီဦးရထွန်းတို့ရှိနေကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေရဲ့အချင်းယုံသုံးသက်ချက်ကိုကြားချင်ပါတယ်အရင်ဆုံးတော့ကျွန်တော်ဦးသူဝေရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျအခုဒီ NCA မှာနောက်ထပ်နှစ်ဖွဲ့လက်မှတ်ရည်ထုတ်လိုက်ခြင်းအပြင်ငင်းချင်းလုပ်ငန်းစဉ်တစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာမလို့ယူဆတယ်လဲခင်ဗျာ
ဒီလိုခင်ဗျာကျွန်တော်တို့ဒီငင်းချင်းရည်ယူကိုချိုးပါနေတာဖြစ်ရင်ကျွန်တော်တို့အစိုးရနဲ့ဆက်တောင်ဖြစ်သွားပြီပေါ့နော်ပထမဆုံးကတော့ဥသိချင်းအစိုးရလက်ထက်မှာစခဲ့တယ်ဥသိချင်းစိတ်အစိုးရလက်ထက်မှာတော့ငါတို့ဖြစ်ရင်အဲကျွန်တော်တို့ရဲ့သူ့နီးနဲ့သူ့ဟာနဲ့အမတန်ကိုကြိုးစားပြီးတော့လုပ်တာလေလုပ်တဲ့အခါကျအဲ့ဒီလက်ထက်မှာကျတော့ကျွန်တော်တို့20နဲ့တစ်ဖွဲ့ရှိတယ်ဟိုတဲကနေပြီးတော့ဘာခေါ်မလဲတိုင်းနယ်လက်နက်ကိုင်ဖွဲ့10ဖွဲ့ပဲကျွန်တော်လက်မှတ်ထိုးပြသွားတယ်လीနော်အဲ့ဒါကတော့ဥသိစဉ်လက်ထက်မှာအောင်မြင်သွားတာပေါ့ဒါလည်းပဲနိုင်ငံတကာရဲ့သုံးသက်ချက်ရဆိုလို့ရှိရင်ဒီလို10ဖွဲ့ကြီးတော့အောင်မြင်တာဒါအမတန်အောင်မြင်မှုကြီးလို့ဆိုတာပေါ့နော်အဲ့ဒါကတော့အမတန်အောင်မြင်ရသွားတယ်ပေါ့နောက်တစ်ခါကျတော့အခု NLD အစိုးရတက်လာတဲ့အခါကျတော့ NLD အစိုးရတော့ဒီစူးစမ်းမှုစူးစမ်းနေငယ်ပြောင်းတာပေါ့ဗျာပြောင်းပြီးတော့စူးစမ်းတာပေါ့အဲ့ဒါကတော့အမတန်လည်းသူစူးစမ်းပါတယ်စူးစမ်းတဲ့အခါကျတော့အခုမွန်ပြည်နယ်ပါတီနဲ့ဒါလောက်ဟူဒီမိုကရက်တစ်ယူနီယံပေါ့နော်တော်ရှေ့အစည်းအဝေးခုနှစ်ခုတိုးလာတာပေါ့ဆိုလိုတာကတော့ NLD အစိုးရမှလည်းစူးစမ်းတဲ့အခါကျတော့မူလရှိပြီးတဲ့ရှစ်ဖွဲ့ level ခိုင်မာနေတဲ့အပြင်ကိုအခုတော့တော့နောက်တော့ပြတ်တူလိုက်တယ်ဆိုတဲ့ခါကျတော့ဒါလည်းတိုးတက်ပြီးတော့အောင်မြင်လာတာပေါ့နော်။နောက်ပြီးတော့လည်းဒီပြီးခဲ့တဲ့ဒီဟိုမှာညီရကနှောင်းကလည်းပဲကျွန်တော်တို့ Union Accord လို့ခေါ်တဲ့ဒါဒါပြည်တော်စုမှတ်တမ်းရေးဆိုတာပေါ့နော်။ဆုံးဖြတ်ချက်ကြီး33ချက်လည်းပဲဒါအောင်မြင်ခဲ့တယ်ဆိုတဲ့ခါကျတော့ NLD ဆိုတဲ့လက်ထက်ပါလည်းဒါအောင်မြင်မှုလို့ပြောနေတာပေါ့နော
်။
အဲ့ဒီအောင်မြင်မှုတွေကိုကြီးလို့ရှိရင်ဖြစ်ရင်ကျန်သောအဖွဲ့အစည်းတွေကဒါအတူယူကိုကောင်းတယ်ပေါ့နော်။တင်ကန်းစာယူကိုကောင်းတယ်။အဲ့ဒီလိုဟို energy about common energy so ဆုံးဖြတ်ချက်နဲ့အဲဒါလက်မှတ်ထိုးလိုက်တဲ့ data တွေမှာလည်းပဲအများကြီးညီညာသွားတယ်ဖြစ်တယ်လို့အဲ့တော့အဲ့ဒါတွေကကြီးချင်းအဖြစ်ရင်ကျွန်တော်ထင်နေပေါ့နော်ကျန်သောအဖွဲ့အစည်းတွေလည်းပဲဒါဒီလမ်းစဉ်ကိုလိုက်လာပါလိမ့်မယ်လို့ယူဆပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဆရာဦးသူဝေကျေးဇူးပါဆိုတော့ကျွန်တော်ဒီမှာဥထွန်းစော်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ကျွန်တော်သိလာဆိုဒီ UNFC မှာဆိုရင်လည်းဥထွန်းစော်တို့ဒီရခိုင်မျိုးသားကောင်စီရဲ့နဲ့ KNPP နှစ်ဖွဲ့ပဲဒီ NCA ထိုးဖို့ကြံနေတယ်ဆိုတော့အခုဒီလိုနောက်ထပ်နှစ်ဖွဲ့က NCA မှာလက်မှတ်ထိုးလိုက်ခြင်းအပြင်ဒီလက်မှတ်ထိုးဖို့ကြံနေသေးတဲ့အဖွဲ့တွေနောက်တွန်းဆုံနေတဲ့အဖွဲ့တွေအနေနဲ့ရောတွန်းအားဖြစ်လာနိုင်တယ်လားဥထွန်းစော
်ဟုတ်ကဲ့အဓိကတော့ဗျာ NCA လက်မှတ်ရေးထိုးရေးမှာပေါ့နော်အားလုံးပါဝင်နိုင်ဖို့ဆိုလို့ရှိရင်အဓိကအားဖြင့်တန်းတူရီတို့ပါဝင်ခွင့်ရဖို့အရေးကြီးပါတယ်။ဒီဖြစ်စဉ်ထဲမှာခုနကဦးသွေးပြောသလိုမျိုးပေါ့နော်။တိုင်းသားလက်နက်ကိုင်တောင်းတဲ့အဖွဲ့အစည်း22ဖွဲ့ရှိပါတယ်။အဲ့ဒီ22ဖွဲ့ကတန်းတူရီတို့ပါဝင်ခွင့်ရရှိဖို့လိုပါတယ်။အခုမော်ဘီသိပ်ပါတီနဲ့ဒီ LDU လောက်ဟုအဖွဲ့တို့လက်မှတ်ရေးထိုးပြီးဆိုတော့သူတို့အနေနဲ့အမျိုးသားချင်းနိုင်ငံဆွေးနွေးပွဲကိုလှုပ်ချင်လို့အခုလိုမျိုးစောတင်ရင်လက်မှတ်ရေးထိုးတော့ကြတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်။ အဲ့ဒါဒီနှစ်ဖွဲ့စလုံးကစစ်တရားစုပြည်လုံးတတိယစည်းဝေးမတိုင်ခင်မှာခုနပြောတဲ့အမျိုးသားအစ်စ်နိုင်ငံရေးရှင်ဒီဖွဲ့တွေကိုလှုပ်ခွင့်ရဖို့ဘလောက်တေချာတယ်လဲပေါ့နော်အဲမွန်ပြည်သက်ပါတီနယ်ကတော့တောင်းဆိုနေတာတွေကျွန်တော်တွေ့ရတယ် LDU လာဟုဖွဲ့ကလှုပ်ခွင့်ရမှာလားနောက်ပြီးတော့မှအဲ့ဒါလှုပ်ခွင့်ရသည့်တိုင်အောင်ရလာတဲ့ရလဒ်တွေကို UPDGC အဆင့်မှတစ်ခါကန့်သက်ချက်တွေကလည်းရှိနေပြန်တယ်ဟိုဒါတွေကနေပြီးတော့မှအဓိကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါကြောင့်အားလုံးပေါင်းဝင်လာနိုင်ဖို့အတွက်ကတန်းတူညီရှိမှုကိုလမ်းဖွင့်ပေးဖို့လိုအပ်ပါတယ်လို့ကျွန်တော်တို့အနေနဲ့ပထမတစ်ဆင့်ပြောချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဟိုရှမ်းတိုင်းကနိုင်ငံရေးကောင်းဆောင်တူလည်းဖြစ်တဲ့ဦးရထွန်းရဲ့သဘောထားလည်းကြားချင်ပါတယ်။အခုဆိုရင် NCA ထိုးတာ10ဘွဲ့အထိရှိသွားပြီဆိုတော့ဒါဟိုငင်းငယ်ဖြစ်ထွန်းမှုဟိုလုပ်ငန်းစဉ်တစ်ခုလုံးအတွက်ကိုတွန်းအားဘလောက်တိဖြစ်နေတယ်လို့ဦးရထွန်းယူဆလဲခင်ဗျ။
အဲ့တော့အခုဒီအဖွဲ့နှစ်ဖွဲ့ပါဝင်ပြီးတော့ NCA မှာလက်မှတ်ထိုးပြီးတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေအတွက်ကိုဒီပါဝင်မယ်ဆိုတဲ့ဥစ္စာကတော့ဟိုကောင်းတဲ့အချက်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ဒီ NLD အစိုးရအတွက်လည်းဒါဆိုလို့ရှိရင်ဟိုတည်တာတဲ့တိုးတက်မှုတစ်ခုပေါ့တိုးတက်မှုတစ်ခုကိုသူဥဆောင်ပြီးတော့လုပ်ပြတတ်နိုင်ပြလိုက်နိုင်တဲ့အချက်ပေါ့ဗျာအဲ့တော့ဒီဆွေးနွေးပွဲတွေမှာဆွေးနွေးတဲ့အချက်တွေတိုးတက်မှုတွေကတိုးတက်မှုတွေခြေလှမ်းတွေကကောင်းတာနဲ့အမျှပေါ့နော်ပို့ပို့ပြီးတော့ပွင့်လင်းမြင်သာဒီမိုကရေစီကျပြီးတော့တိုးတက်မှုတွေရှိတာနဲ့အမျှကြံတဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေလည်းထပ်ပြီးတော့ပါဝင်လာနိုင်တယ်လာနိုင်တယ်လို့ကျွန်တော်အဲ့ဒီသုံးသပ်ပါ
လမ်းပွင့်သွားနိုင်တယ်ပေါ့နော်ဟုတ်ကဲ
့ဟုတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါတခုရှိတာပေါ့လေဆရာဦးသူဝေပဲပြန်မေးချင်ပါတယ်ဟိုတကယ်တော့လက်မှတ်ထိုးဖို့ဒီတွန်းဆုတ်နေတဲ့အဖွဲ့တွေတော်တော်များလည်းကြံနေပါသေးတယ်။နောက်တစ်ခုကဒီဟို SA ထိုးတဲ့အထက်မှာဒီရေဘူးကပြောမယ်ဆိုရင်တောင်ပိုင်းမှာခြေဆိုင်တဲ့အဖွဲ့တွေများပြီးဒီမြောက်ပိုင်းအဖွဲ့တွေကအများစုကြံနေပြီးတော့တိုက်ဒီမြောက်ပိုင်းအဖွဲ့တွေနဲ့တိုက်ပွဲတွေကလည်းဖြစ်နေဆိုတော့ဒီလိုအခြေအနေမျိုးမှာဒီ SA ထိုးရေးမထိုးရေးကိစ္စဒီပြည်လည်ဖို့ဆိုရတဲ့ဒီသွေးကွဲစရာအခြေအနေမျိုးတွေရောဥတီမသွားနိုင်ဘူးလားဆရာတို့ရေ
ဒီလိုပဲဒီငင်းညာကြီးကိုကျိုးပန်းနေတဲ့အချိန်မှာပေါ့နော်မငင်းညာနဲ့ဒါအဖြစ်ပြက်တယ်ဆိုတာကတော့ဖြစ်ရင်ဒါမဖြစ်တည်ဘူးပေါ့ဗျာနော်တိုက်တာခိုက်တာလို့ဟုတ်လားဒီပြစ်တာကတ်တာတို့နောက်ပြီးတော့တိုင်းတူပြည်သားတွေဟာပြေးတာလောက်ရတဲ့ဒုက္ခတွေရောက်တာတွေဒါဒီလိုဖြစ်လို့ရှိရင်ဒါငင်းညာကြီးဆွေးနွေးပွဲကြီးရဲ့ရုပ်ပုံကိုဒါအများကြီးကျဆင်းနေကြရမှာနော်ဒါပေမဲ့ဒီလိုပဲဒီဘာခေါ်မလဲကျွန်တော်တို့ဒီလက်နဲ့ကင်တဲ့အဖွဲ့ကြီးဆိုလို့ရှိရင်လည်းဒါတော့တို့ရဲ့လှူရှားမှုတွေကိုတို့အခုကာလာကတော့ငိမ့်ငိမ့်ရရတာလည်းမဟုတ်သေးဘူးလေနော်နောက်ပြီးတော့လည်း SC အားလုံးကလက်မှတ်ထိုးထားတဲ့အချိန်ကြီးမဟုတ်သေးတဲ့အခါကျတော့ဒါဆက်ဆံလက်နဲ့ကင်အဖွဲ့ကြီးတွေကတို့ရဲ့လှူရှားမှုတွေတို့လုံနေမှာလုံနေတဲ့အခါကျတော့ဥပမာအပြင်စိတ်ရှိယုံနာတို့အကုန်ကောက်တာတို့နော်တို့ရဲ့လှူရှားမှုလုပ်တဲ့အခါမှာထိတွေ့တာတို့ကတိုက်ခိုက်မှုတွေကဖြစ်တတ်တာဖြစ်တတ်တယ်တဘောရှိပါတယ်ဒါပေမဲ့ကျွန်တော်အမြင်ကတော့ဒီလိုပြ NC ကိုလက်မထိုးမယ်လို့စဉ်းစားတဲ့အခါဆိုလို့ရှိရင်လက်ရှိအစိုးရပေါ့နော်လက်ရှိအစိုးရဟာဒီအဲ့ဒီအစိုးရကိုမကြိုက်လို့ရှိရင်ထုတ်ချနိုင်တဲ့အခြေအနေရှိလားမရှိလားဥပမာအပြင်ဒီထုတ်ချနိုင်တဲ့ရုပ်တော့ပွဲကြီးဒီမှာညီအားဖြင့်ပြည်သူလူထုရဲ့အဆုံးဖြတ်နဲ့ရုပ်တောက်ပွဲညီအားဖြင့်ဖြုတ်ချလို့ရတဲ့အခြေအနေဟုတ်မဟုတ်ဟုတ်လို့ရှိရင်တော့ဖြစ်ရင်ကျွန်တော်လက်နဲ့ကန်အဖွဲ့ကြီးကနေပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုပြောင်းတင်တာပေါ့ဗျာအကယ်၍သာအစိုးရအဖွဲ့ကနေပြီးတော့ဟာသူ့ကိုဖြုတ်ချနိုင်တဲ့ညီလာလည်းမရှိဘူးသူကလည်းပြိနေမယ်ဖြုတ်ချင်မယ်အဲ့ဒါမျိုးဆိုလို့ရှိရင်တော့ဖြစ်ရင်အဲကျွန်တော်တို့ကဒါလက်နဲ့ကန်ညီရဲ့ဒါစဉ်းစားတာဟာဒါစဉ်းစားတင်တာပေါ့ဒါမှမဟုတ်လို့ရှိရင်တော့ဖြစ်ရင်ဒါနိုင်ငံရေးညီအားဖြင့်ဆက်ပြီးတော့ဆွေးနွေးပြီးတော့မှညီအကြီးကိုအဖြေရှာရင်ပို့ပြီးတော့ကောင်းမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာနော်
ဟုတ်ကဲ့ဆရာဦးသူဝေကျေးဇူးပါဆိုတော့ဦးတွန်းစောကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်ဒီ NCA လမ်းကြောင်းနဲ့တွားခြင်းအဖြစ်ပေါ့လေအခုဒီတန်းသားအဖွဲ့တွေကြားမှာလဲထိုးရေးမထိုးရေးဆိုတော့ဟိုဟိုဝီဝါကကွဲပြားစရာတွေရှိနေတယ်ဆိုတော့ဒီ NCA ထိုးရေးမထိုးရေးကိစ္စပြည်လဲစရာတဲ့ဒီသွေးကွဲစရာတွေဘက်ကိုဦးတည်သွားနိုင်တဲ့အခြေအနေမျိုးတွေရှိနေသလားဦးတွန်းစော
ဟုတ်ကဲ့အဓိကတော့ကျွန်တော်ခုနပြောသလိုမျိုးလေအလိုပါဝင်ရေးကိုလမ်းဖွင့်ဖို့လိုတယ်လို့မြင်ပါတယ်အလိုပါဝင်နိုင်ဖို့ကလည်းပဲဓာတ်တူညီရှိမှုပေါ်မှာလည်းအဓိကအခြေခံပါတယ်အဲကျွန်တော်တို့မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်နေတယ်နောက်ပြီးတော့တောင်ပိုင်းမှာလည်းပဲကျွန်တော်တို့အခု UNF စီနဲ့ဆွေးနွေးတဲ့ခါမှာနှစ်ဖွဲ့ပဲထိုးနိုင်တယ်ကျွန်တော်တို့အဖွဲ့ကြီးအနေနဲ့လည်းပဲနောက်ဆုံးဘောလက်မှတ်မီးထိုးခင်ပေါ့လေအဲစစ်တီးရနေ့ဒီကျွန်တော်တို့အလိုလိုက်ပါနိုင်မဲ့အခြေအနေကိုကျွန်တော်ဖြေနိုင်ခဲ့ပါတယ်ဟောဒါပေမဲ့အကြောင်းမျိုးမျိုးကြောင့်ဖြေနိုင်ခဲ့ဘူးအဓိကတော့ဒီအလိုပါဝင်နိုင်မှုကိုတစ်ခါကနေပြီးတော့မှလက်ဖွင့်မပေးနိုင်ဘူးအဓိကအခြေခံကတော့ဒီတန်းတူညီတူရှိမှုမရှိဘူးပေါ့ဗျာနော်သ ဆိုရင်အဖွဲ့တွေလေးဘွဲ့ကြားထဲမှာပေါ့နော်တစ်ဖွဲ့နဲ့တစ်ဖွဲ့ပေါ့ဒီတန်းတူတူဆက်ဆံမှုမရှိတဲ့အခြေခံအောက်မှာဖြစ်သွားတယ်အဲ့ဒါကြောင့်ရှေ့မှာလည်းပဲဘယ်လိုဖြစ်နိုင်လဲဆိုဒီပံပြရတွေကရှိနေတယ်ပေါ့နော်လိုရင်ဒီ SD မှာပါဝင်ခွင့်ရတော့ညာလည်းပဲအလုံးကတန်းတူတူမရှိဘူးအပေါ်မှာအလုံးကတော့အနေနဲ့များဆိုသလိုမျိုးပေါ့နော်ယုံကြည်မှုကအပြည့်အဝမရကြဘူးဆိုတဲ့အနေအထားအောက်မှာရှိနေပါတယ်ဟိုမှာ SD လက်မဲ့ရေးထိုးပြီးသားအဖွဲ့တွေကိုကြည့်မယ်ဆိုလို့ကြည့်ရင်2015အောက်တိုဘာလမှာလက်မဲ့ရေးထိုးခဲ့ရအဖွဲ့ရှိဖွဲ့ရှိတယ်အဲ့ဒီဖွဲ့ချုပ်ရေးထဲမှာလည်းပဲတစ်ဖွဲ့နဲ့တစ်ဖွဲ့ကိုပေါ်ဆက်ဆံမှုပုံစံတွေလည်းမတူဘူးအဲ့ဒီမှာကိုနေကတန်းတူတူပေါ့နော်အခွင့်အလမ်းတွေလည်းမရရှိကြဘူးဥပမာပြောမယ်ဆိုလို့ရှိရင်အဖွဲ့ချုပ်ရေးထဲမှာအဖွဲ့အလုံးဒီဘက်ကအမျိုးသားတင်နိုင်ငံဆွေးနွေးပွဲကိုတိပါခွင့်ရကြတယ်ဒါပေမဲ့ ALP ရခိုင်ဖွဲ့စည်းကတော့နော်အမျိုးသားတင်နိုင်ငံဆွေးနွေးပွဲကိုဒီနေ့ချိန်ထိလုပ်ခွင့်မရဘူးလူရခိုင်အမျိုးသားတွေကပြင်ကြည့်မယ်ဆိုလို့ရှိရင်20ရာစုပြည်လုံးကြီးလာကဲ1948တုန်းကဒီမှာကိုစားပြုတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မျက်နှာကိုငိတ်ကွက်ပြီးတော့ပြည်သက်ပါဝင်ခွင့်နဲ့သဘောတူညီချက်တော့မလုပ်ခဲ့ကြဘူး။အဲ့ဒီတော့ခိုင်မျိုးသားတွေအနေနဲ့ကြည့်မယ်ဆိုရင်ဒီနယ်စစ်တော်မရဘဲနဲ့အမျိုးသားညီနာချက်တွေအများကြီးဖြစ်ပေါ်ခဲ့ရတယ်။အခု20ရာစုပြည်လုံးကြီးလာကခင်းကြည့်မှလည်းပဲဒီခိုင်မျိုးသားတို့အနေနဲ့အခုလိုလားတဲ့နော်အဲဒီဖြစ်နေတဲ့သဏ္ဍာန်တွေကကြတော့တိုက်ပြည်အနာဂတ်တွေတွေပဲကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။အဲ့ဒါကြောင့်အခုဖြစ်နေရတဲ့တိုက်ပွဲတွေတခြားကျန်နေတဲ့အဖွဲ့တွေကပေါ့နော်ယုံကြည်သိချွတ်စွာနဲ့ပါဝင်လာနိုင်ဖို့အတွက်ဆိုလို့ရှိရင်လက်တူမှုရှိမှုနဲ့အလုံးပါဝင်မှုကိုလက်ဖွဲ့ပေးနိုင်မှာပဲဒီဖြစ်တင်ကြီးကအရှိမအစီပြေမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာဦးရထွန်းသဘောထားခင်ဗျာဆရာဦးရထွန်းအခုဒီ NCA လက်မှတ်ထိုးရေးနဲ့ပတ်သက်လို့ပေါ့လေသဘောထားကွဲပြားစီရတဲ့အခြေအနေမျိုးတွေရောပေါ်ပေါက်နိုင်တဲ့အလားအလာမျိုးတွေမြင်မိလားဆရာ
အဲ့ဒါနဲ့ပတ်သက်ရင်တော့နှစ်ပိုင်းပြောရမယ်ဒီနေ့ပထမဒါပိုင်းကတော့ NCA ဆိုတာအပေါ်မှာသဘောပေါက်မှုပေါ့เนาะသဘောပေါက်မှုနဲ့ပတ်သက်လို့ရှိရင်ဒီကျွန်တော်တို့ဟိုတိုင်းသာဒီလက်နက်ကင်ပဋိပက္ခပေါ့เนาะဟိုတိုင်းသာစီလုံးညီညွတ်ရေးတပ်နာလို့ပြောရင်လည်းရပါတယ်အဲ့ဒီဟာအနိုင်ငံရေးညီမှန်းချက်ဖြစ်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဆိုတာကိုသွားဖို့အတွက်အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေသွားဖို့အတွက်အဲ့ဒီဟာမဆွေးနွေးတင်မှာကျွန်တော်တို့အပြည့်အခရက်စဲထားရအောင်အဒီခါရဆက်ထားတဲ့အခါမှာဒီကန်းကျက်ကလေးတွေနဲ့အဲ့ဒါနှစ်ဖက်လိုက်နာပြီးတော့ကျွန်တော်တို့လက်မှတ်ထိုးပြီးတော့မှနိုင်ငံရေးဆွေးနွေးကြရင်ကောင်းမယ်ဆိုတဲ့သဘောနဲ့ NCA ဆိုတာပေါ်လာတာအဲ့တော့အဲ့ NCA ပေါ်လာတာကိုအဲဒီပေါ်လာတဲ့အချိန်မှာဆွေးနွေးဒါတွေကိုဆွေးနွေးတိုင်ပင်တဲ့အချိန်မှာဒါတိုင်းသားနိုင်ငံအဖွဲ့တွေကတင်ပြတဲ့အချက်တွေပေါ်မှာပဲမူတည်ပြီးတော့တမတော်ကတချို့ပြင်ဆင်ပြည့်ဆွတ်ပြီးတဲ့အခါကျတော့နှစ်ဖက်သဘောတူချက်ယူပြီးတော့မှNCA စာချုပ်ဆိုတာဖြစ်လာတာအဲ့တော့အဲ့ဒီအပေါ်မှာဒီလက်မှတ်မထိုးတဲ့အဖွဲ့တွေကဒါကိုချုပ်ကန်ခံရတယ်အဲဒီလက်လက်ချသလိုဖြစ်တယ်ငါတို့အညံ့ခံသလိုဖြစ်တယ်ဆိုပြီးတော့ယူဆတဲ့အတွက်ကြောင့်မလို့မထိုးဘဲနဲ့နောက်ထုတ်လိုက်ကြတာပေါ့လေအဲ့ဒါအစားကိုသူတို့ကထပ်ပြီးတော့အချက်ရှစ်ချက်ထပ်တင်တယ်အဲ့ဒါအချက်ရှစ်ချက်ကိုဆွေးနွေးရင်းဆွေးနွေးရင်းနဲ့မှသဘောပေါက်လာပြီးတဲ့အခါကျတော့ဒီနှစ်ဖွဲ့ကနေပြီးတော့အခုကလက်မှတ်ထိုးတဲ့အထက်မှာပါဝင်လာတာပေါ့အဲ့တော့ကြံတဲ့အဖွဲ့တွေကခုနကျွန်တော်ပြောသလိုမြင်နေသေးတယ်ဆိုရင် NCA ထိုးလိုက်ခြင်းအပြင်အဲဒီလက်နဲ့ချတာဒိုတိမို့အလျှော့ပေးတာလိုက်လျောတာအာဆိုပြီးတော့မြင်နေသေးတယ်ဆိုရင်တော့အစကတည်းကဟိုဒီဒီယာကတွေးကွဲနေတယ်လို့ဖြစ်နေတယ်အဲ့တော့ဒါမဟုတ်ပါဘူးလို့တက်မတော်ဘက်ကရောဒေါအောင်ဆန်းစုကြည်ရောအခုဒါတစ်ခါတလေလေရှင်းပြနေတယ်ဒါသူဖြစ်ပေါ်လာတဲ့ဥစ္စာလဲကျွန်တော်တို့တောက်လျှောက်ကျွန်တော်တို့သိနေပါတယ်အဲ့တော့ဟိုဒါကအမှန်တကယ်ကလက်နဲ့ချတာလည်းမဟုတ်ဘူးရှုံးပေးရလည်းမဟုတ်ဘူးအမှန်နိုင်ငံရေးဆွေးနွေးပွဲတွေအေးအေးဆေးဆေးလုံခြုံရေးစိတ်ကြစွာနဲ့သွားနိုင်အောင်လို့အမှန်ပြစ်ခတ်ရဆက်ထားတဲ့စာချုပ်ပါပြစ်ခတ်ရဆက်ထားတဲ့အခါမှာလည်းတစ်ဖက်နဲ့တစ်ဖက်အခွင့်အရေးယူပြီးတော့မဖောက်ဖျက်နိုင်အောင်လို့ဟိုဟိုအပြန်အလှန်တတ်မှတ်ချက်ကလေးတွေပါတယ်အဲ့ဒါတွေဖောက်ဖျက်လို့ရှိရင်လည်းထိမ့်သိမ့်ဖို့အတွက်ဘလို့ဒီဒီခုံတမာရီအဖွဲလိုဟာမျိုးပေါ့နော်စောင့်ကြည့်တဲ့အဖွဲတွေနဲ့ထိမ့်ထုံသိမ့်မယ်ဆိုပြီးတော့ပြတ်ထန်းထားတဲ့စာချုပ်ပါအဲ့အဲ့ဒါအပေါ်မှာနားလည်မှုလွဲနေသေးတယ်ဆိုရင်တော့တွေးကွဲမှုကတော့ဆက်ရှိနေမှာပေါ့ဒါတစ်ချက်နောက်တစ်ခုအကြတော့တက်မတော်ကိုနိုင်ကအေအေတို့ TNL တို့ဒီဒီကိုကပုံကြားရှင်အဖွဲ့တို့ကိုဒီဟိုမဖြစ်ဘူးဟိုလက်မခံဘူးဆိုတဲ့ဟာရှိတယ်အဲ့အဲ့ဒါကတော့ကျွန်တော်တို့ဟို NCA လက်မထိုးမယ်သူကထိုးချင်ပါတယ်ဆိုရင်လည်းတက်မတော်ဘက်ကသဘောထားမပြင်းဘူးဆိုလို့ရှိရင်တော့မပြင်းဘူးဆိုလို့ရှိရင်တော့ဒီဖွဲ့တွေကပါလာနိုင်ဖို့အကြောင်းမရှိဘူး KIA ကိုတော့ဟိုနောက်ဆုံးဟိုတရက်ကကျွန်တော်တို့ကြားလိုက်တဲ့သတင်းအရဆိုလို့ရှိရင်ပြုတ်ပြီးတဲ့မှာတွေ့တယ်အဲ KIA ကဒီတစ်ခါ သဘောထားတစ်ခုကတော့ဟိုအဖွဲ့တွေပါပါရမယ်ဟိုအဖွဲ့တွေပါမှကျွန်တော်ဆွနွေးမယ်လို့မတောင်းဆိုဘဲနဲ့သူတစ်ဖွဲ့တည်းနဲ့တည်တံ့ဆွနွေးတယ်ဆိုတော့ဒါတိုးတက်မှုတစ်ခုလို့ပြောနိုင်တာပေါ့လေထပ်ပြီးတော့သူ့အနေနဲ့ NCA ပေါ်မှာသဘောပေါက်လာတယ်ဆိုရင်တော့သူလည်းလက်မှတ်ထိုးလာနိုင်တာပေါ့နော်အဲ့ဒါကြောင့်မလို့ NCA နဲ့ပတ်သက်လို့ရှိရင်ဒီသဘောကွဲလွဲမှုဖြစ်မဖြစ်ဆိုတာကအဲ့ဒီ NCA ပေါ်မှာသဘောပေါက်မှုရှိမရှိဆိုတဲ့ဥစ္စာကအရေးကြီးပါတယ်နောက်တစ်ခုက NCA ထိုးမထိုးထိုးဟိုလက်မခံဘူးဆိုပြီးတော့တမတော်ကဒီ AA တို့ DNA တွေတို့ကိုကံဖုံချရှင်ဖွဲ့တို့အပေါ်မှာထားတဲ့သဘောထားနဲ့လည်းဆိုင်ပါတယ
်ဟုတ်ကဲ့
ဆိုတော့ဒီဟာဒီအဲ့ဖွဲ့တွေကိုဘယ်လိုသွားမလဲဆိုတာကပြဿနာတစ်ခုပေါ့လေ
ဟုတ်ကဲ့ဆရာကြီးတော့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းအလှည့်ပေးကြပါတယ်အရင်ဆုံးကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုပေါ့ကိုတီးလည်မှုသဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့မြင်တာကတော့လက်ရှိအစိုးရစစ်တမ်းမှာတော့အမှုတည်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့အစ်ခါဆဲလုပ်ပြီးတော့နော်ဆိုင်နာအဖွဲ့ကြီးတွေတော်ပြီးတော့တိုက်နေရှိတယ်နော်လက်မှတ်ထိုးထားရတဲ့အားနဲ့နော်ရှမ်းလို့တိုက်တာရှိတယ်နော်ဒီလိုတော်ပြီးတော့နော်အော်လေစခန်းကိုသွားတော့ရှိနေတဲ့အစ်စ်သားတွေကိုသွားပြီးတော့တတ်တယ်လည်းရှိပါတယ်ခင်ဗျအဲအကြောင်းမို့လို့နော်မမကန်ကမလောက်ဘူးဆိုရင်တော့ကျွန်တော်တို့ SC လက်မှတ်ထိုးတာစီဘယ်လက်မှတ်ပဲထိုးတော့ရနော်တို့မမကန်မလောက်ဘူးဆိုတော့မြန်မာကျွန်တော်မြန်မာပြည်ကတော့ပေါင်းလာဖို့ကတော့တိတ်တော့မရှိဘူးရနော်ပေါင်းအောင်လုပ်ဖို့စေတနာမှဟိုတော့အရေးကြီးပါတယ်ခင်ဗျ
ဟုတ်ကဲ့ကိုသီးလက်မှုရေဆွနွေရကျေးဇူးပါဆိုတော့နောက်တူကိုလည်းလှည့်ပေးခြင်းပါတယ်ကျွန်တော်တို့မြန်မာပြည်ကကို slime ပွေကုန်းဖြစ်ပါတယ် slime ပွေကုန်းသဘောထားလည်းဆွနွေလို့ရပါတယ်ခင်ဗျ
โอเคနှစ်ဖွဲ့လက်မထိုးသွားတာတော့ကောင်းပါတယ်တုတ်တော့ဒီနှစ်ဖွဲ့ထဲနဲ့ဒီမြန်မာနိုင်ငံ Nationwide Fire Agreement ကပို့ပြီးတော့မှအားကောင်းလာမယ်လို့ကျွန်တော်မမြင်ဘူးဘာဖြစ်လို့လဲဆိုတော့လင်းနဲ့ကင်တိုင်းကသူတို့အချိန်နေမကောင်းတဲ့ခါကျတော့လက်မထိုးဖွဲ့အတွက်ဟိုအချိန်နေဖြစ်လာတယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့ Zenith Fee ဆိုတဲ့ဥစ္စာကလက်ဖွဲ့ထဲကျန်တော့တယ်လက်ဖွဲ့ထဲမှာသူတို့ကလည်းအနေခက်လာတယ်တရားရုံးကဟိုဖက်ညပိုင်းမှာမိဖြစ်ပါသွားတဲ့ခါကျတော့သူတို့ကဟိုခုခံနိုင်စောနဲ့ရှိတော့ဘူးအဲ့ဒါကြောင့်သူတို့လက်မှတ်ထိုးလိုက်တယ်လို့ကျွန်တော်မြင်တယ်သို့တော့ဟိုညပိုင်းမှာမိအဖွဲ့ဒီကသိရှိရှိတယ်လင်းနေကင်ရအကြီးဆုံးနေဖြစ်တယ်အခုလက်မှတ်ထိုးတဲ့သူနဲ့မထိုးတဲ့သူရဲ့အင်းရောရှိနေစေတော့လက်မှတ်ထိုးတဲ့သူကသုံးပုံတစ်ပုံလောက်ပဲရှိတယ်ညကအဲ့တော့အာဟိုကညပိုင်းအဖွဲ့ဒီကသူတို့ရဲ့တပည့်တွေလို့ခေါ်မလားသူတို့ရဲ့မွေးထိုးတဲ့လူတွေအေးအေးတို့ကိုကန်တို့နောက်ပြီးတော့တင်နေတော့အဖွဲ့ကပြင်းလို့လေလက်မလိုက်ထိုးလိုက်တာဆိုတော့မောထားကြည့်ကြည့်နေမဖိတ်ခေါ်တာအဲ့ဒါပြက်တရာကြီးမှဆုံးပဲဆိုတော့သူတို့ကဟိုဒီပြင်းကနေတဆင်ဘလောက်ပဲဆဲဆောင်ဆဲဆောင်တရုတ်ကဖိအားမပေးနိုင်ဘူးဆိုရင်တော့အချိန်နဲ့လုံးဝမကောင်းမှသူတို့ကလက်မထိုးမယ်နောက်မှောက်ရင်တော့အချိန်နဲ့ကားရတယ်သူတို့ခုခံနိုင်စွမ်းရှိနေတယ်တရုတ်ကလည်းဖိအားမပေးဘူးဆိုရင်တော့ဟိုဒီသူတို့တပည့်သုံးဖွဲ့အဖွဲ့ဒီမပါဝင်ခွင့်တာဝန်ခွင့်မရှိတဲ့ chainId တော့ဟိုသူတို့ကလက်မထိုးနေလို့ကျွန်တော်မထင်ခဲ့ဘူးဆရာ
ဟုတ်ကဲ့ကျေးဇူးပါကို slime ပွေကိုရေနောက်တူကိုလည်းကျွန်တော်တခါလေးပဲဟိုလှည့်ပေးလိုက်ချင်ပါတယ်မလေးရှားနိုင်ငံကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့ဗျာလက်တလို့တော့ထဲခဲတိအများကြီးရှိနေဦးမယ်လို့ပဲထင်ပါတယ်ဗျာအတိတ်တော့ဟွာပေါ့အရန်ကြီးကိုမျောလင့်နေလို့မရပါဘူးဘာကြောင့်လဲဆိုတော့ခုနကပုံကူတယောက်ပြောလို့ပေါ့ရခိုင်ကတခိုင်တို့ရဲ့ခံစားချက်ကိုပြောတယ်ပေါ့နော်တကယ်တော့တကယ်တမ်းကျွန်တော်ပြန်စဉ်းစားကြည့်လိုက်တဲ့အခါကျတော့သူတို့ကဖက်ဒရယ်ကိုတောင်းနေပေါ့နော်ဆိုလိုတဲ့သဘောဖက်ဒရယ်အတွက်ဆိုပြီးတော့ဒီဟာလောက်ကြမယ်ဆိုပြီးတော့ဟလာ NCA တို့ဘာလို့လောက်ကြတာပေါ့တကယ်တော့ဒီဖက်ဒရယ်တို့ဘာလို့ဆိုတာတဲ့ကျွန်တော်48ခုနှစ်ကိုပြန်သွားပြီးတေချာစဉ်းစားကြည့်ရင်ကျွန်တော်တို့ဗမာတွေကဘယ်လိုပဲဖြစ်ဖြစ်နိုင်ငံရေးအရာရှေ့ရောက်နေတဲ့သဘောဖြစ်ပြီးတော့ကျန်တဲ့တိုင်းရင်းသားတွေကတော့ဟိုဟိုအင်္ဂလိပ်အုပ်ထုပ်လို့ပဲဖြစ်ဖြစ်ဘာကြောင့်လဲဖြစ်ဖြစ်ပေါ့နော်ဟိုကျွန်တော်တို့ကဟိုဘာခေါ်လဲဆိုတဲ့အခါကျတော့ဒီစော်ဝါးတွေကိုပြောတာမဟုတ်ဘူးတိုင်းရင်းသားအောက်ခြေကပြည်သူလူထုရဲ့အသိဉာဏ်ပေါ့နော်နိုင်ငံရေးလေဗယ်ကြတော့ကျွန်တော်တို့ထင်တယ်လို့မဖြစ်ဘူးလို့ကျွန်တော်တို့တော့ဗမာတွေလောက်ရှိမရောက်ဘူးလို့အကြမ်းင်းတော့ပြောလို့ရတယ်ဟိုဥတင်ရေးတို့ကလွဲလို့ပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ကအဲ့ဒီက agreement ယူခဲ့တယ်agreement ယူခဲ့အဓိကတော့စော်ပွားပေါ့ဗျာစော်ပွားရင်းနဲ့ agreement ယူခဲ့တဲ့အခါကျတော့ကျွန်တော်တို့ကဒီနေ့တောင်းဆိုနေတာတွေကိုပြန်ကြည့်လို့လို့ရှိရင်ဒီဗရီတရိတ်အတွေးခေါ်အဝေးအသက်တွေနဲ့တောင်းဆိုနေတဲ့သဘောတဘာဝတွေတွေ့နေကချင်းမဲ့ဖြစ်ဖြစ် ဟဲ့လားနော်အခုနပြောတဲ့ဟိုရခိုင်ပဲဖြစ်ဖြစ်မော်မအပါဝင်ဆိုလိုတဲ့အခါကခိကပြောင်းသွားပြီအတွေ့အော်လဲလိုက်ပြောင်းနိုင်ဖို့ဆိုတာလားဒီခေါင်းဆောင်လေးတွေနဲ့တင်မပြီးတော့ဘူးကျွန်တော်တို့ကသူတို့ရဲ့နောက်ကျောမှာရှိနေတဲ့ပြည်သူလူထုတရက်လုံးနဲ့အတွေ့အော်ညီမျှဖို့လိုတယ်အဲ့ဒီအတွေ့အော်ညီမျှအောင်လုပ်နိုင်လားဆိုတော့အရင်တော့ပါတီဒုံဒီမပါတီဒုံဒီမိုကရေစီလောက်တဲ့ဦးနှုတို့ရဲ့အားနည်းချက်ကြောင့်ကျွန်တော်ဒီလိုဖြစ်တယ်လို့ပဲမြင်တယ်။ဘာကြောင့်ဒီလိုပြောလဲဆိုတော့33ခုအကြံပေးကော်မတီမှာပြောခဲ့တဲ့နော်ဦးကျော်ငင်းရဲ့စကားထဲမှာဆိုရင်ရခိုင်ကိုပြည်내အဆင့်အောင်ပေးဖို့လောက်ထိသူတို့မစင်စားဘူးတိတိကျကျနေ့ကျက်ကဗရေသရီတွေရဲ့ဖောက်ပြန်မှုကြောင့်လို့သူပြောခဲ့တယ်။ဆိုတဲ့အခါကျတော့ဟိုတွေးပုံခေါ်ပုံချင်းကအရန်ကိုကွာဒီနေ့တက်ဖြစ်နေတဲ့အကြောင်းရင်းကအခုဒီနေ့နိုင်ငံတိုင်းရင်းသားခေါင်းဆောင်တွေပြန်ပြီးတော့တောင်းနေတဲ့အကြောင်းရင်းကဘာလဲဆိုတော့49ကိုအခြေခံပြီးတော့ပဲသူတို့ကဟိုခွဲထွက်ခွင်းတို့ဘာတို့ညာတို့ဒီကွင်ရေးကိုထုတ်ပြီးတော့ပြောနေတဲ့သဘောဖြစ်နေတယ်။ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဗမာနိုင်ငံရေးသမားတွေရဲ့အားနည်းချက်ကကြောင့်ဖြစ်တယ်လို့ပဲထင်တယ်
နောက်တစ်ခုကတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့စာတချို့လည်းရှိနေပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ဒီအဂျွန်ဆဘမတာဆိုတဲ့ Facebook အကောင့်ကနေရေးထားတာပါကျွန်တော်အမြင်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သစ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့လက်မှတ်ထိုးလိုက်လို့ပြည်တွင်းငြိမ်းချမ်းရေးကိုတွန်းအားတွေဖြစ်လာနိုင်မယ်လို့မယုံကြည်ပါတဲ့တစ်ဖက်မှာက MCA အလုံးမဖြစ်တော့ဘူးလို့ပြောတဲ့အဖွဲ့ရဲ့ MCA လမ်းကြောင်းအတိုင်းမသွားတော့ဘူးဆိုတဲ့အဖွဲ့ရဲ့ဗမာတပ်မတော်က MCA ဆိုပြီး AAMMDA TLL ကိုကြတော့မပါခိုင်းတာရဲ့တစ်ဖက်မှာကြတော့ဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားလက်နက်ကိုင်တွေကို MCA ထိုးဖို့ပဲသူကပြောနေပြန်တယ်ဒါတွေအလုံးကိုခြုံငုံသုံးသပ်လိုက်တယ်ဆိုရင်တော့မြမငြိမ်းချမ်းလမ်းကြောင်းကတခုခုတော့လွဲနေပြီဆိုတာသိသားထင်ရှားပါတယ်စစ်ပွဲတွေမငြိမ်းနိုင်သေးတဲ့အဓိကတရက်ခန့်ကဗမာတက်မတော်ပါ NND ဆိုရကတော့2008ဒီအခြေခံဥပဒေအရစစ်တပ်ကိုဘာမှဝင်ပြောလို့မရတော့ NND ဆိုရမှာတော့တာဝန်မရှိတာအမှန်ပါဒါပေမဲ့ NND ဆိုရအနေနဲ့ပြည်သူလူထုရဲ့အင်အားကိုအသုံးပြုပြီးတော့တက်မတော်ကိုမကြောက်မရွံ့ပဲမြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားအလုံးလိုချင်တောင်းတနေတဲ့ Federal မှုကိုချမှတ်ရေးဆွဲအတည်ပြုသင့်ပြီလို့ယူဆတယ်ဆိုပြီးရေးထားပါတယ်ရှင်
โอเคมัสมุนเชซูပါကျွန်တော်တို့နောက်အီးမေးလ်နဲ့ပေးပို့ထားတဲ့စာရည်လည်းရှိနေပါသေးတယ်ရန်ကုန်မြို့ကတကုံမြို့တကဥလာထုံးရဲ့ပေးစာကိုလည်းအချိန်တိတ်မရတဲ့အတွက်ကျွန်တော်ဟိုလိုရင်းတူရှင်းမယ်ဒီနေရာမှာရင်းညွှန်းဖော်ပြချင်ပါတယ်သူအထူးကပြောချင်တဲ့အကြောင်းရင်းကတော့တိုင်းရင်းသားရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလက်ခံဖို့ဒီပြည်လုံးပြစ်ခတ်ရဲ့စေစိုးရဘက်ကကြေညာဖို့စတဲ့ငင်းငယ်အတွက်လမ်းဖွင့်မှုတိုက်တွန်းပါတယ်နောက်ထပ်အမေရိကန်ပြည်ထောင်စုကဒီမောင်တဒနာရဲ့ပေးစာမှာတော့ဒီတိုက်ပွဲစံတွေမဆဲတာကမြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေမှာတာဝန်ရှိတယ်အစိုးရကိုယ်တိုင်ကတော့ပေးချန်တဲ့ချက်မလုံနိုင်မကန်နိုင်တဲ့အခြေအနေတွေရှိတယ်ဆိုတော့သဘောမျိုးရေးပါတယ်။နောက်ဆက်စောကဒီမဆုမဖတ်ပြသွားတဲ့ Facebook Match တဲ့မှာဆိုရင်လည်း2008ဖွဲ့စည်းပုံရအစိုးရစစ်တပ်ကိုဘာမှပြောလို့မရဘူးဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်။ဆိုတော့ကျွန်တော်ဟိုစီစဉ်ဆုံးမသက်ခင်အချိန်ရသလောက်ဥတုဝေသဘောထားဆွေးနွေးပေးပါဦးခင်ဗျာ။ဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်မှာအစိုးရအနေနဲ့ဆန္ဒရှိသလောက်မလုံနိုင်ပဲဖြစ်နေတဲ့အခြေအနေမျိုးတွေရောတကယ်ပဲရှိနေသလားခင်ဗျာ။
ကျွန်တော်နားရည်လောက်ကတော့အစိုးရကနေပြီးတော့အများကြီးစူးစမ်းထားပါတယ်ခင်ဗျာနော်ညီငယ်ကြီးတကားလည်းအမြဲဖွင့်ထားပြီးသားပဲနောက်ပြီးတော့လည်း SCA ဆိုတဲ့ကိစ္စကလည်း SCA ကြီးဆွဲတဲ့အချက်လက်တွေကကျွန်တော်တို့အဲ့ဒီလူသိန်းချင်းလက်ထက်ကလေးကဒါတိုင်းနာလက်နေကန်ဖွဲ့16ဖွဲ့ရဲ့သဘောတူညီနဲ့ဆွဲတာအဲ့ဒီ16ဖွဲ့ကသဘောတူညီလို့ဆွဲထားတဲ့ SCA သဘောတူညီချက်ဖြစ်တာဗျာဒါပေမဲ့လက်မှတ်ထိုးတဲ့အချိန်ကျတော့ all inclusive ဆိုတော့အားလုံးပါမလာသေးတဲ့အတွက်ဆိုပြီးတော့ရှစ်ဖွဲ့ကတော့လက်မှတ်တို့ရပါသူတို့ကိုယ်တိုင်ရေးဆွဲခဲ့တဲ့မူပါဘူးသူတို့ကိုယ်ရေးဆွဲခဲ့တဲ့ NCU ပါအဲ SCA ပါအဲ့ဒါကြောင့်မလို့ဒါ SCA ပေါ်မှာတော့အငြိပွားစရာမရှိဘူးထင်တယ်လက်မှတ်ထိုးစရာရှိနေတော့သူတို့ထိုးလာမှာပေါ့ဗျာဒါတစ်ခုရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုခုနပြောသွားတဲ့အထဲမှာပဲ Federal ပြည်ထောင်စုဆိုတာဒါအခုဒီခေတ်မှာဒီကာလမှာကြတော့ Federal Democracy Federal ပြည်ထောင်စုကိုတခြားဘူးအလုံးနဲ့သဘောတူထားတယ်တက်မတော်လည်းသဘောတူထားတယ်အစိုးရလည်းသဘောတူထားတယ်အဲ့ဒါတိုင်းတိုင်းလည်းနဲ့ကိုင်းဖွဲ့ကြလည်းလူလာကြိုက်နိုင်ငံရေးပါတီတွေအကုန်လုံးကလည်းဒါသဘောတူညီချက်ကတူးနေပါလေကြာအဲ့တော့တူးညီတဲ့သဘောတူညီချက်ကဒါအကောင့်ကဖော်ဖို့ပဲလိုပါလေအဲ့ဒီအကောင့်တွေဖော်ဖို့အခုကတော့ဟုတ်လား SCA လက်မှတ်ထိုးလာတာဆက်တင့်နေတာလေးတွေရှိတယ်အဲ့ဒါလေးတွေကတော့ကျွန်တော်ထင်တယ်ဒါတပြေးပြေးနေပဲပြည်နေသွားမှာပါတခုပဲရှိတယ်အဲ့ဒီငင်းငယ်ရေးဆွေးနွေးပွဲကြီးကိုတကားဖွင့်ထားလိုက်ရင်တော့ပြင်ဒါအဆင်ပြေတော့လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
โอเคကျွန်တော်အချိန်ဟိုဟိုတမိနစ်လောက်တော့ကြာပါသေးတယ်ဆရာဦးထိုးစောသဘောထားရောခင်ဗျာကျွန်တော်တို့ဒီညဉ့်ညဲလုပ်ငန်းစဉ်မှာအစိုးရအနေနဲ့လုံနိုင်ခိုင်တာတွေဘာများရှိမယ်လို့ဆရာအနေနဲ့ယူဆလဲ
ဟုတ်ကဲ့အဓိကတော့ဗျာဒီ NCA ကိုတော့နိုင်ငံတော်တိုင်ပင်ခံကပြောဆိုတာရှိတယ်ပြီးခဲ့တဲ့အဲ့ဒီလက်မှတ်ရိုးကိုခန်းနာမှာ NCA ကိုမျက်မှောက်ပြုဖို့ပြောထားတယ် NCA ကိုမျက်မှောက်ပြုဖို့အတွက်ဆိုလို့ရှိရင် NCA ကိုပိုအားကောင်းလုပ်ဖို့လိုပါတယ် NDA မှာအဓိကပိုအကောင့်မလုပ်ဖို့အတွက်ဆိုရင်နိုင်ငံအမကင်ချက်ဖြစ်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ဖို့အတွက်ခိုင်အမကတိပို့ပြုရမယ်။ပြီးရင်အမကင်ချက်ကတော့အဓိကလွတ်လပ်တဲ့တောင်းကြည့်ရန်တရားနဲ့ပဋိပက္ခပြည်ရှင်ရန်တရားတွေကိုတည်ဆောက်ဖို့လိုပါတယ်။နောက်ပြီးတော့ NDA စာချုပ်ပြုလုပ်စဉ်တော့ပါဝင်ခဲ့တဲ့တိုင်းသားလက်နက်ဒေါ်လာအဖွဲ့အစည်းနဲ့စစ်တပ်ဖွဲ့ကိုအခြေခံပြီးမှအခုရှိနေတဲ့ပူးတွဲရန်တရားတွေဖြစ်တဲ့ GICM တို့ GNP တို့ UPDG တို့ကိုလည်းပြန်လည်ဖွဲ့စည်းဖို့လိုအပ်ပါတယ်။ဒါမှပဲကျွန်တော်တို့တို့ရှိမှာအစီအပြင်မယ်လို့မြင်ပါတယ်။
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးထွန်းစောဦးသူဝေဦးရဲထွန်းကိုရင်ပါဝင်ဆွေးနွေးရတူတွေအီးမေးလ်တွေ Facebook တွေကနေစာရေးသားပို့ပို့သူတွေနဲ့တော်တော်ရှင်နေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုဟောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ပြန်ပြီးတော့နားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VOA American တိုင်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တန်ခါနေ2018ခုနှစ် February 18ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်သလို VOA ရဲ့ Internet စာမျက်နှာbamis.voanews.com ကနေပြီးတော့လည်းပြန်လည်နားဆင်နိုင်ပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်နဲ့ကဘာတလွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင်။အခုကြာနေသေးတဲ့အချိန်မှာတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်ဤတန်စင်ကပြောပြပေးပါဦးမယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နောက်ခဲ့တာမှာနောက်ွယ်ကနေလှုပ်ကြံခဲ့တယ်လို့ဆိုတဲ့ရုရှားနိုင်ငံသား13ယောက်နဲ့ရုရှားကုမ္ပဏီ3ခုအပေါ်ဆွဲချက်တွေဟာအခြေမြင့်မရှိဘဲပြောဆိုနေတာတွေသာဖြစ်ကြောင်းရုရှားဘက်ကတုံ့ပြန်လိုက်ပါတယ်။အခုစနေတွင်တွင်မှာထားစင်းနဲ့ချီတဲ့ကမ္ဘာခေါင်းဆောင်တွေစုဝေးတဲ့ဂျာမနီနိုင်ငံမြူးနစ်မှာကျင်းပတဲ့လုံခြုံရေးအစည်းအဝေးအတွင်းအမေရိကန်တရားရေးဌာနနဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာတို့တင်ပြခဲ့တဲ့သက်သေထောက်ထားတွေပေါ်ရုရှားနိုင်ငံသားဝင်ကြီးဆာဂေးလက်ဖရော့ကမေးခွန်းထုတ်ခဲ့ပါတယ်။တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဆိုင်ရာပို့ပြီးတော့တင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့ Florida ပြည်နယ် Fort Lauderdale မြို့ Federal တရားရုံးအပြင်ဘက်မှာစနေနေ့တုန်းကရာပေါင်းများစွာသောသူတွေကစုဝေးဆန္ဒပြတောင်းဆိုကြပါတယ်။ American နိုင်ငံမှာကျောင်းတွေအတွင်းတနက်နဲ့ဝင်ပစ်တဲ့ဖြစ်ရပ်တွေထဲတတိယမြောက်ထိခိုက်သေးဆုံးမှုအရေအတွက်အများဆုံးဖြစ်ရပြီးရဲနေငယ်ကြမှာပဲအခုလိုဆန္ဒပြတောင်းဆိုတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံကိုအီရန်သမ္မတလာရောက်ချိန်အတွင်းနှစ်နိုင်ငံကြားသဘောတူညီချက်6ခုကိုလက်မှတ်ရေးထိုးကြပါတယ်။အဲဒီမှာအီရန်နိုင်ငံချက်ဘာဟာစိတ်ကန်းဒစိတ်တစ်ပိုင်းကိုအိန္ဒိယနိုင်ငံအနေနဲ့တစ်နှစ်ခွဲကြာလည်ပတ်လှုပ်ဆောင်ခွင့်ရတဲ့အဓိကသဘောတူညီချက်တစ်ရက်လည်းပါဝင်ပါတယ်။ကုန်းတွင်းပိတ်အာဖဂန်နစ္စတန်နိုင်ငံနဲ့အာရှအလယ်ပိုင်းသမ္မတနိုင်ငံတွေကိုရောက်မဲ့မဟာဗျူဟာမြောက်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖော်ထုတ်ဖို့အတွက်ပြန်ဘက်ပါကစ္စတန်နိုင်ငံကိုကြောပြီးတော့အိန္ဒိယကဒီစိတ်ကန်းဖွံ့ဖြိုးရေးကူညီလှုပ်ဆောင်ပေးနေတာဖြစ်ပါတယ်။မြန်မာတယ်ရုပ်မြင်သံကြား MRTV ရဲ့လက်ရှိရုပ်သံထုတ်လွှင့်စနစ်တွေမှာထည့်သွင်းထုတ်လွှင့်ဖို့ Free to Air အခမဲ့ရုပ်သံ၅လိုင်းကိုပြန်ကြားရေးဝန်ကြီးဌာနကပဲဖြစ်ဖြစ် MRTV ကပဲဖြစ်ဖြစ်ဆန်ဆာလုပ်ပြီးတော့တိဖြတ်မှာမဟုတ်တဲ့ကြောင်းပြောဆိုထားပါတယ်
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဤတန်စင်ပြောပြသွားတာပါ။ဒီမနက်စီစဉ်ထုတ်လွှင့်ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့စီစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။
This program has come to you from the Voice of America, Washington.